Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49ဒုကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမူဝေပါ။အခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူတကီအစိုးရအနေနဲ့အာဏာသိမ်းဖို့ကြံစီခဲ့သူတွေကိုထင်းထင်းသင်းသင်းကင်တွယ်ဖြစ်ရှင်းဖို့နိုင်ငံတကာကတောင်းဆိုနေပါတယ်။အမေရိကန်မှာ Republican Party ညီလာခံတင်းလန်လေးကစတင်ပါတယ်။ဒေါန်ဆန်းစုကြည်ဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့တင်းလန်လေးကတွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီကိုဇော်ဝင်ဟာ။ဒီသတင်းတွေတင်ဆက်ပြီးကြားကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့ဒါပါသမားတွေညညတာတုံမလို့ကျင်ပါဘူး။တိုင်းရင်သားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေး
မြန်မာလူလာရေးဖခင်ကြီးဘူကျော်အောင်ဆန်းပါဒီကနေ့ဟာဘူကျော်အောင်ဆန်းနဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့69နှစ်မြောက်အာဇာနီနေ့ဖြစ်တာမို့အာဇာနီနေ့အကြောင်းကွန်ပျူတာဆက်တဲ့သတင်းလွှာမှာအပြည့်စုံကိုနားဆင်ကြားဖို့ရှိပါတယ်ဒါပြင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြတဲ့ညီညွတ်တော်တိုင်းရင်သားလူမျိုးများဖက်ဒရယ်ကောင်စီရဲ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့တင်းနာနေမွန်လွဲပိုင်းမှာစတင်ဖွင့်လှစ်လိုက်တဲ့ American ပြည်ထောင်စု Republican Party ရဲ့ညီလာခံအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းစစ်အာဏာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေအနေနဲ့အခြေအနေတွေကိုထင်းထင်းသင်းသင်းကင်တွယ်ဖြေရှင်းဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းဖို့ကြံစီမှုရဲ့ခေါင်းဆောင်အဖြစ်လီတက်အကြီးကဲဟောင်းကဝန်ခံပြောကြားခဲ့တယ်ဆိုတဲ့အမေရိကန်ရဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်မှာအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။တောက်ကြနေကစစ်အာဏာသိမ်းဖို့ကြံစီခဲ့ပြီးတဲ့နောက်စစ်အရာရှိ 8,989 ဦးကိုရာထူးကအနာပေးလိုက်ပြီးတရားစီရင်ရေးနဲ့စစ်မှုထမ်းစုစုပေါင်း 6,000 ကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအစိုးရပိုင်းအနာဒိုလူသတင်းအေဂျင်စီမှဖော်ပြထားတဲ့အတွက်ဖွဲ့စည်းပုံဆိုင်ရာလှုပ်ထွန်းလုပ်နည်းတွေကိုချိုးဖောက်စေမဲ့လုပ်ရမယ်မဖြစ်အောင်ကင်တွယ်ဖြစ်ရှင်းဖို့သတိပေးပြောဆိုနေကြတဲ့ကမ္ဘာကောင်းဆောင်တွေအကြဆိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဘူဂျိုဂျီအေကင်ဥစတာကသူ့ရဲ့ပါဝင်ပတ်သက်မှုကိုအစောပိုင်းကညှဉ်းဆန်ခဲ့ပေမဲ့သူ့အနေနဲ့တမရရီဆက်တရစ်အာဒဝန်ရဲ့အစိုးရဖြုတ်ချရေးအာနာသိမ့်ဖို့ကြံစီလှုပ်ဆောင်ခဲ့ကြောင်းပြောကြားခဲ့တယ်လို့အာနာဒိုလူသတင်းမှာတနင်္လာနေ့ကကိုကဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလိုပြောဆိုကြောင်းရေးသားထားတဲ့သတင်းကိုအာနာဒိုလူသတင်းဌာနကတနင်္လာနေ့မှာဖြုတ်ချလိုက်ပြီးဗိုလ်ချုပ်ကြီးဦးစတက်အနေနဲ့အာနာသိမ့်ဖို့ကြံစီမှုမှာပါဝင်ခြင်းမရှိဘူးလို့ညှင်းဆိုထားတဲ့သတင်းတွေကိုတူရကီနိုင်ငံအတွင်းကတခြားမီဒီယာတွေမှာရေးသားဖော်ပြကြပါတယ်
။တူရကီမှာမအောင်မြင်ခဲ့တဲ့စစ်အာနာသိမ့်မှုကျိုးကင်သူလို့တူရကီအစိုးရကဆိုပြီးတူရကီကိုလွှဲပေးဖို့တောင်းဆိုနေတဲ့မွတ်စလင်တရားဟောဆရာဖာတူလာဂူလန်နဲ့ပတ်သက်လို့တူရကီနဲ့အမေရိကန်ကြားပြည်လည်မှုမရသေးပါဘူးလွန်ခဲ့တဲ့18နှစ်ထဲကအမေရိကန်မှာသူ့သဘောနဲ့သူတင်းရှောင်ခိုလုံနေထိုင်နေတဲ့ဖာတူလာဂူလန်ကိုတူရကီလက်ကိုလွှဲပေးဖို့မစင်စားခင်အသေးအချာစီစစ်နိုင်ဖို့စစ်မှန်တဲ့အထောက်အထားတွေရဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့အသက်85နှစ်အရွယ်မစ္စတာဂူလန်နဲ့ပတ်သက်လို့ဆွဆွဲချက်တွေမဟုတ်ဘဲခိုင်မာတဲ့အထောက်အထားတွေပေးဖို့တူရကီနိုင်ငံသား၏ဝန်ကြီးကိုပြောကြားခဲ့တယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာရောက်နေတဲ့ဝန်ကြီးကယ်ရီကပြောပါတယ်။တောက်ကြနေညကမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုမှာသူဘလို့မှပတ်သက်ဆက်နွယ်မှုမရှိဘူးလို့ပြောကြားခဲ့ပါတယ်။တူရကီမှာသူ့အပေါ်ထောက်ခံနေသူတွေကိုနှိမ်နှင်းဖို့အတွက်ဟန်ပြလုပ်ခဲ့တဲ့အာဏာသိမ်းမှုဖြစ်နိုင်တယ်လို့မစ္စတာဂူလန်ကဆိုပါတယ်။တူရကီဝန်ကြီးချုပ်ကတော့အာဏာသိမ်းမှုမှာမစ္စတာဂူလန်ပါဝင်ပတ်သက်နေတယ်လို့အခိုင်အမာပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီဇီယားနာပြည်နယ်ဘက်တွန်ရူးရှ်မြို့မှာတင်းနှင်းကလေးနေမနက်က3ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုကိုအမေရိကန်မရိန်တပ်ဖွဲ့ဝင်ဟောင်းကပြုလုပ်ခဲ့တာလို့ဆိုပါတယ်လူမဲ့တူကိုရဲတပ်ဖွဲ့ကအနိကတနက်နဲ့ပြစ်ခတ်လိုက်တဲ့အတွက်ဘက်တန်ရူ့ရှ်မြို့ကနေအကြဆိုးရိမ်မှုတွေဖြစ်ပေါ်နေပြီးဖြစ်ပါတယ်အမဲရောင်မျက်နှာဖုံးဆွတ်ထားပြီးရဲရာရှိတွေကိုမောင်းပြန်ရိုင်ဖယ်နဲ့ပြစ်ခတ်ခဲ့သူဟာမစ္စူရီပြည်နယ်ကန်ဆတ်စီတီမြို့ကကဲဗင်လောင်းဖြစ်တယ်လို့စစ်ဖက်အရာရှိတွေကပြောပါတယ်ကဲဗင်လောင်းဟာသူ့ရဲ့အသက်29နှစ်ပြည့်မွေးနေ့မှာပြစ်ခတ်ခဲ့ခြင်းလည်းဖြစ်ပါတယ်သူဟာမရိန်တပ်ဖွဲ့ဝင် တိခမခမသူဟာမရင်းတပ်ဖွဲ့အတွင်း2005ခုနှစ်ကနေ2010ခုနှစ်အထိတကြကြီးအဆင့်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့ဆိုပါတယ်။သူဟာ2008ခုနှစ်ကနေ2009ခုနှစ်အကြာအီရတ်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။လောင်ဟာသူတို့လူမှုအတိုင်းဝိုင်းအထူးသဖြင့်ဥပဒေစိုးမိုးရေးအတိုင်းဝိုင်းထိခိုက်နစ်နာအောင်တခြားတနေရာကနေလာရောက်ပြမှုကျွလွန်ခဲ့သူဖြစ်ကြောင်းတနတ်သမားဟာရုံမှရက်ဆက်သူတက်တက်ဖြစ်ကြောင်းလူဝီဇီယားနာပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲလ်အက်ဒဝတ်စ်ကဒီနေ့လာနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။လောင်ဟာလူမှုကွန်ရက်တွေကိုကြေကြေပြန့်ပြန့်အသုံးပြုခဲ့သူဖြစ်ပြီးတိုက်ခိုက်မှုမပြုလုပ်ခင်အထိတောက်လျှောက်အသုံးပြုနေခဲ့သူဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။
ပြင်သစ်နိုင်ငံမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြင်သစ်သမ္မတဖရန်ဆွာအော်လန်အပေါ်လူထုထောက်ခံမှုကြာဆင်းလာနေပါတယ်။ပြင်သစ်နိုင်ငံနီးစ်မြို့မှာ Bastille Day အမျိုးသားနေ့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအပေါ်ပြင်သစ်ပြည်သူတွေရဲ့တုံ့ပြန်ချက်တွေဟာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့ Paris တိုက်ခိုက်မှုနဲ့ရှင်အတော်ကိုခြားနားနေပါတယ်။18လအတွင်းမှာပဲ3ချိန်မြောက်အကြမ်းဖက်တိုက်ခိုက်မှုကိုကြိုတင်ကာကွယ်မပေးနိုင်ခဲ့တဲ့လက်ရှိလဝဲအစိုးရရဲ့အားနည်းချက်အပေါ်မှာဆွဆွဲမှုတွေကပြင်းထန်နေတာပါ။လက်မတွေမှာသွာလာနေတဲ့သူတွေဟာဆိုရင်လဲကြောက်ရွံ့စိုးရိမ်မှုတွေရှိနေကြပါတယ်။တနှစ်တောင်မလိုတော့တဲ့ပြင်သစ်ရွေးကောက်ပွဲအတွက်လုံခြုံရေးပါဝင်အလုတ်ကိုင်အခွင့်အလမ်းကိစ္စတွေဟာမဲဆွယ်စည်းရုံးရေးမှာထိတ်ဆုံးကရှိနေပါတယ်။နီးစ်မျိုးကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ IS Islamic အစွန်းရောက်စစ်သွေးကြအဖွဲ့ကသူတို့မှာတာဝန်ရှိကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့လို့ဒီတိုက်ခိုက်မှုကိုအဓိကကျွလွန်ခဲ့သူဘော်လဲလ်ဟာအစွန်းရောက်လှုပ်ရှားမှုတစ်ခါမှမရှိခဲ့ကြောင်းနဲ့အငဲစားပြစ်မှုမျိုးကိုသာကျွလွန်ခဲ့သူဖြစ်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာပြည်ထောင်စုဝန်ကြီးတွေနဲ့အတူရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တင်းတင်းလာနေမနေ့ကတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲတွင်ဒေါက်ဆန်းစုကြည်ကရေတိုရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းတွေနဲ့ပြည်ထောင်စုအစိုးရအဖွဲ့တန်တင်ပြပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးပေါင်းစပ်ဆောင်ရွက်ရမယ့်လုပ်ငန်းတွေကိုစနစ်တကျစီမံခန့်ခွဲပြီးတည်ဆဲဥပဒေနှစ်ဥပဒေတွေကိုလိုက်နာပြီးဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းဆောင်ရွက်ကြဖို့မှာကြခဲ့တယ်လို့ဆိုပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ယုံစီဝေခမမှာမနေ့ဆယ်နာရီကပြုလုပ်တဲ့အဲ့ဒီတွေ့ဆုံပွဲကိုပြည်ထောင်စုဝန်ကြီးဒေါက်တာအောင်သူဦးတန့်စင်မောင်ဦးခမောင်ချိုဦးဝင်းခိုင်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဒုတိယဝန်ကြီးဦးမောင်မောင်ဝင်းနဲ့တိုင်းဒေသကြီးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တင်နဲ့နေပြည်တော်မှာအရင်ကတွေ့ဆုံခဲ့တာရှိပေမဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ရှိရာကိုပထမဆုံးအကြိမ်တွားရောက်တွေ့ဆုံတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာဒေါက်ခင်ကြီးဖောင်ဒေးရှင်းကလှုပ်ဆောင်နေတဲ့မိုဘိုင်းစာကြည့်တိုက်အတွက်ရန်ကုန်မြို့မှာထရက်ကား3စီးလူရန်းတဲ့အခမ်းအနားကိုလည်းတင်းနဲ့လာနေကတက်ရောက်ခဲ့ပါတယ်
။မုတ်တုံမိုးတီးထန်စွာရွာသွန်းမှုကြောင့်ရေလွှမ်းမှုမှုဒဏ်ခံရတဲ့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာစားနပ်ရိက္ခာအရေးပေါ်ကူညီထောက်ပံ့ဖို့လိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာဆက်သွယ်ရေးယုံ UNOCHA ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာဇူလိုင်လ1ရက်နေ့ကတည်းကစတင်ခဲ့တဲ့မုတ်တုံမိုးတီးထန်စွာရွာသွန်းမှုကြောင့်ရခိုင်ကချင်းချင်းပြည်နယ်အပါအဝင်စကိုင်းမကွေးနဲ့ပဲခူးတိုင်းဒေသတွေမှာရေကြီးမြေပြိုမှုတွေဖြစ်ပေါ်ခဲ့ပြီးရခိုင်ပြည်နယ်တစ်ခုတည်းတင်မှတင်နေရက်ကနေရွှေပြောင်းရတဲ့ရေဘေးဒုက္ခတွေပေါင်း2,400ကျော်ရှိခဲ့ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဇူလိုင်လ15ရက်နေ့မှာစတင်ပြီးတော့ရေတွေပြန်ကျသွားတဲ့အတွက်ရေဘေးဒုက္ခတွေဟာယာယီခလုံးနဲ့စခန်းတွေကနေသူတို့ရဲ့ကျေးရွာတွေစီပြန်နေကြပြီဖြစ်ကြောင်းနဲ့အဲ့ဒီဒေသတွေစီအရေးပေါ်စားနပ်ရိက္ခာနဲ့တောက်ရေတွေကိုပို့ဆောင်နေတယ်လို့တူလောင်ထားတဲ့တောက်သုံးရေကန်တွေကိုလည်းစတင်ရှင်းလင်းနေကြောင်းကြေညာချက်မှာရေးသားထားပါတယ်။ဒါပေမဲ့ရေလွမ်းမှုဒဏ်ခံရတဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးထူထောင်ဖို့အထောက်ပံ့တွေလိုအပ်နေကြောင်းအူချာကတတိပေးထားပါတယ်ရှင်
။ Republican Party ညီလာခံစတင်တဲ့ပထမနေ့တင်းနှင်းလာနေမှာပဲပါတီရဲ့သမ္မတရောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump ကိုမလိုလားတဲ့သူတွေကညီလာခံခမအတွင်းကန့်ကွက်ကြတာဟာညီလာခံစည်းမျဉ်းစည်းကမ်းနဲ့ကန့်ညီမှုမရှိဘူးဆိုပြီးညီလာခံတပါတီကပယ်ချခဲ့ပါတယ်။ မဲပြန်ခွဲပြီးဆုံးဖြတ်ဖို့ကန့်ကွက်သူတွေကအော်ဟစ်တောင်းဆိုခဲ့ကြပါတယ်ထရန့်ကိုထောက်ခံသူတွေနဲ့ပါတီတစ်ဆာခံတွေဘက်ကလည်း USA လို့ကြေကြော်ပြီးမဲပြန်ခွဲရေးတောင်းဆိုသူတွေကိုအတန်နဲ့အနံ့ယူခဲ့ကြပါတယ်ညီလာခံသဘာဝတိအာကန်ဆော့ပြည်နယ်လွှတ်တော်အမတ်စတီဗ်ဝိုမက်ကမဲခွဲဆုံးဖြတ်ရေးတောင်းဆိုမှုကိုအတန်နဲ့ရုတ်တရက်မဲခွဲဆုံးဖြတ်တာမှာအဆိုပြုသူတွေဘက်ကရှုံးနိမ်ကြောင်းအတည်ပြုကြေညာလိုက်ပါတယ်။ဒေါ်နယ်ထရန့်ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားညီလာခံခမအတွင်ဖြစ်ပေါ်နေတဲ့သဘောထားကွဲပြားမှုတွေဟာညီလာခံပြင်ပမှာဖြစ်ပေါ်နေတာတွေကိုရောင်ပြန်ဟနေတာလည်းဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာ၄ရက်ကြာကျင်းပတဲ့ညီလာခံခမပြင်ပမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေဟာ၁ကီလိုမီတာလောက်သာခြားပြီးတနင်္လာနေ့ကဆန္ဒပြနေခဲ့ကြတာပါ။လမ်းမတွေပေါ်ရက်တပ်ဖွဲ့တွေကလည်းလုံခြုံရေးကိုတင်းကျပ်စွာချထားပါတယ်
။ Brazil နိုင်ငံRio de Janeiro မှာကျင်းပမဲ့ကမ္ဘာ့အိုလံပစ်အားကစားပြိုင်ပွဲမှာပါဝင်မဲ့ရုရှားနိုင်ငံကအားကစားအသင်းအားလုံးကိုနိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ပိတ်ပင်ပေးဖို့ကမ္ဘာ့တားမြစ်ဆေးဝါးသုံးဆွဲမှုတားမြစ်ရေးအဖွဲ့ WDA ကတောင်းဆိုလိုက်ပါတယ်။ဒါအပြင်အိုလံပစ်ကော်မတီအနေနဲ့ Rio မှာနောက်လအတွင်းကျင်းပတော့မဲ့အိုလံပစ်အားကစားပွဲမှာရုရှားနိုင်ငံကတာဝန်ရှိသူအားလုံးကိုပါပိတ်ပင်ဖို့ဒီဖွဲ့ကြီးကအလိုရှိနေပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါရခင်ဗျာအခုတော့သတင်းဆောင်မတွေကိုစတင်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလှော်တွေကိုအရင်ဆုံးနားဆင်ရပါမယ်ဒီကနေ့ဟာမြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့69နှစ်မြောက်အာဇာနည်နေ့ဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးမြောက်ခင်မှာအာဇာနည်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အတွက်ပြည်သူတွေမှာတိတ်ကိုစိုးရင်ဝမ်းနည်းခဲ့ကြရတယ်လို့ကိုရွိကျုံသူတွေကပြောပါတယ်အာဇာနည်ကြီးရဲ့အသက်ဇတိကရပြီးတဲ့နောက်69နှစ်ကြာမှသူတို့မျှော်မှန်းထားတဲ့နိုင်ငံရဲ့အခြေအနေမျိုးရောက်နေကြပြီလားဆိုတာကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တိုင်းရင်နာကျင်းချင်းညီညွတ်ရေးတိုင်းရင်နာလူတုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။တိုင်းရင်နာကျင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူတုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟဲ့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါတီတက်တဲ့ဘယ်ဆိုးရလှုပ်လှုပ်ဖာတဲ့တိုင်းပြည်ဖြစ်နေပါပဲကျွန်တော်ပြောချင်တယ်အဲ့ဒီတော့ကဒီနှစ်ခုကိုခမားတို့ကမပြက်ပါစီနဲ့ဘသူကဘာလှုပ်လှုပ်မပြက်ပါစီနဲ့ဟုတ်လားအဲ့ဒါအင်မတန်အရေးကြီးပါပဲ
ဒါကတော့1948ခုနှစ်တုန်းကလှုပ်ကြံတက်ဖြတ်မခံရခင်ဇူလိုင်လ23ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနောက်ဆုံးပြောကြားထားတဲ့မိန့်ခွန်းတွေကတချို့ကိုကြားခဲ့ရတာပါအင်္ဂလိပ်ကိုလိုနီအုပ်ချုပ်မှုလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရဖို့ကြိုးပမ်းနေချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့အတူဗိုလ်ချုပ်ခေါင်းဆောင်နဲ့ကြားဖြတ်အစိုးရအဖွဲ့မှပြည်ထောင်ရေးဝန်ကြီးတာဝန်ယူထားတဲ့တခင်များပြန်ကြားရေးဝန်ကြီးဒီတော့ဥပချိုပညာရေးနဲ့အမျိုးသားစီမံကိန်းဝန်ကြီးဦးရဇက်စက်မှုလက်မှုနဲ့အလုပ်သမားဝန်ကြီးမန်းပါခိုင်အတိုင်ပင်ခံတောင်တန်းဒေသရေးရာဝန်ကြီးဆက်ဆန်ထွန်းထောက်ပံ့ရေးနဲ့ကုသရန်ရွယ်ရေးဝန်ကြီးဥပဝင်းလမ်းပန်းဆက်သွယ်ရေးအတွင်းဝင်ဦးအောင်မောင်နဲ့ဥရဇက်ရဲ့တက်တော်ဆောင်ရဲဘော်ကိုထွေးတို့ဟာဂလုံးဦးစောင်းနဲ့အပေါင်းအပါတွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရပါတယ်။အာဇာနည်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အချိန်မှာအတွင်းဝင်ရုံးနဲ့မဝေးတဲ့စိန်ဘောကြောင့်မှတုံးကွာသားမောင်ကျော်ဝင်းလည်းရှိနေပါတယ်။အခုအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့အငိမ့်စားပါမောက်ခဒေါက်တာကျော်ဝင်းကသူကြုံတွေ့ခဲ့ရတဲ့အဲ့ဒီနေ့ကအခြေအနေကိုအခုလိုပြောပြပါရစေ
။အဲ့ဒီတုန်းကကျွန်တော်က73နှစ်သား1948ခုနှစ်ဇူလိုင်လ19ရက်ကျွန်တော်စိန်ဘောအကြောင်းမှာရှိနေတယ်ကျွန်တော်အကြောင်းမှာကြောင်းအီကြောင်းစားနေတယ်။အဲ့တော့မသက်7နှစ်တိတ်မတိတ်မရင်လွန်တော့ကျွန်တော်တို့မိုးကလည်းနည်းနည်းရွာနေတယ်ကျွန်တော်အကြောင်းကအနားယူတဲ့အချိန်အပြင်ထွက်သွားတော့ Sparkland အခုပေါ်အောင်ကျော်လန်းလို့ခေါ်တယ်အဲ့ဒီဒီကဝမှာကျွန်တော်တို့ထွက်လာတော့ဟာလူတွေရုံးရုံးရုံးဖြစ်နေဘာမှမသိဘူးသူတို့ကသနပ်ပစ်တာနဲ့ရတယ်တဲ့နောက်မှာပူကျောင်းဆန်းတို့အဖွဲ့ကိုလုံးကြံသွားတယ်ဆိုတော့ကျွန်တော်ရလိုက်ရတယ်အဲ့တော့ကျွန်တော်တို့ရခိုင်ငယ်ငယ်ပေါ့အဲ့လိုဆိုအကြောင်းပိတ်မယ်ထင်တယ်ဘယ်ဟုတ်မလဲအကြောင်းလုံးဝမပိတ်ဘူ
းဆရာတော့အဲ့ဒီတော့ကဖြစ်သွားတဲ့တတိုင်းပြည်လုံးဒီအပေါ်မှာထိတ်လန့်သွားတဲ့အင်မတန်အော်သွားတဲ့အခြေအနေဆရာမှတ်မိသလောက်ပြောပြပါရှင
်အမှတ်မိတာပေါ့အကြီးကျယ်မှတ်မိတယ်ကျွန်တော်တို့လူတွေကယွန့်နေကြကြောက်ယွန့်နေကြဘာတစ်ခုဖြစ်မလဲလို့တိုင်းပြည်ကြီးပဲပြိုကျတော့မလို့ပျက်စီးတော့မလို့လို့ဟိလာသားတကြောင်နောက်တစ်ခုကဝန်းနေကြတာကျွန်တော်တို့အားလုံးသိခါဘူချုံအောင်ဆန်းပါသွားပြီဆိုတော့အားလုံးစိတ်မကောင်းကြဘူးအကုန်လုံးစိတ်ကျသွားကြတယ်နော်အဲ့ဒီနေ့ကလည်းကျွန်တော်ကလည်းဘာလို့ဝမ်းမသိဘူးကျွန်တော်တွန်တေးရနေအဲ့ဒီတွန်တေးရနေကြောင်းကြီးကြောင်းစားတွန်တေးမှနေပြီးတော့ရန်ကုန်မှာလန်နေတာအဲ့ဒီတော့အားလုံးကဘာဖြစ်မှန်းမသိဘူးကျွန်တော်တို့လွတ်လာရေးရဖို့ကစိတ်မဝေးတော့ဘူးဒါဖြစ်တာဇူလိုင်လကျလွတ်လာရေး6လလောက်ပဲလိုသေးတယ်လေ ဟာတဲဆိုးပါလားလို့ဒီအတိတ်နမိတ်ကနော်အကောင်ထိတ်လာမှာကြတယ်အဲ့ဒါကျွန်တော်73နှစ်သားအနေနဲ့ပုံမြင်ရတာဒါအဲ့
တော့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆရာလက်ရှိကြည့်မယ်ဆိုလို့ရှိရင်ဗိုလ်ချုပ်ဥပါဝင်ပေါ်လေဒီအာဇာနည်ကောင်းဆောင်ကြီးတွေသူတို့ပေးဆက်ခဲ့တဲ့အတိုင်းမြန်မာနိုင်ငံအခြေအနေကအခုရောက်နေပြီလားသူတို့မျှော်မှန်းထားတဲ့နိုင်ငံအခြေအနေမျိုးကိုရောက်နေပါပြီလားဘယ်လိုမြင်ပါလဲရှင
်ဟိုတုန်းကပြောင်းလဲတဲ့အခြေအနေရောက်မပဲရောက်မလဲနောက်ဆုတ်သွားတာပေါ့တမတော်စစ်တပ်ကဝင်လိုက်တာပတော်တော်ဆိုးသွားတယ်ပင်လုံးမကချင်းရဲ့ချင်းရဲ့ရှမ်းရဲ့အဲ့ဒါနဲ့စပြီးတော့တော့ကျွန်တော်ရှမ်းပြည်မှာလည်းနေဘူးတယ်သူတို့အဲ့ဒီပင်လုံးမလုတ်ဖြစ်တာသူတို့အတွက်တော်တော်ရုပ်ချုပ်သွားတယ်အဲ့တော့ဒီဥစ္စာရှေ့လျှောက်ကိုသွားဖို့လိုတယ်မသွားခင်စစ်မဲ့အင်ကအကုန်လုံးရက်ဆဲရလိမ့်မယ်အဖက်ဖက်ကလူတွေသနတ်တွေဘာတွေတခါတည်းအိမ်မှာထားခဲ့ပြီးတော့ဇပွဲမှာဆိုင်စကားပြောအဲ့ဒါအရင်ဆုံးလုပ်ရမယ်ကျွန်တော်တို့အတွက်သိနေတာတိုင်းပြည်အတွက
်မြမအရေးလေးလာနေတဲ့အငိမ့်စားပါမောက်ခဒေါက်တာကျော်ဝင်းဖြစ်ပါတယ်အရင်စစ်အစိုးရတွေလက်ထက်တုန်းကမြန်မာနိုင်ငံလွတ်လပ်ရေးရဖို့ဦးဆောင်ကြိုးပမ်းပေးခဲ့တဲ့အာဇာနည်ကြီးတွေရဲ့အခမ်းကဏ္ဍကိုမှေးမှိန်အောင်လှုပ်ထားခဲ့သလိုအာဇာနည်နဲ့အခမ်းအနားတွေကိုအချင်းယုံသဘောလောက်သာကျင်းပခဲ့ပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရလက်ထက်မှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အခမ်းကဏ္ဍနာကျင်းပဖို့အစောပိုင်းတည်းကပြင်ဆင်မှုတွေကိုလုပ်ခဲ့တာပါ။ဒီကနေ့စီစဉ်ထားတဲ့အခမ်းအနားတွေနဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိနေတဲ့ VOA မြန်မာပိုင်း Editor ကိုသားညုံဦးကအခုလိုပြောပြပါတယ်
။ပြောရမယ်ဆိုရင်တော့ NLD အစိုးရတဲ့ဒီနေ့ပထမဆုံးကျင်းပခွင့်ရတဲ့အာဇာနည်နေ့ပေါ့နော်အခမ်းအနားဆိုတဲ့အခါကျတော့ဒီတနင်္ဂနွေလုံးအတိုင်းတာနဲ့ NLD မြို့နယ်ကြီးရောတိုင်းရုံးကြီးရောနောက်တစ်ခုကတနင်္ဂနွေလုံး National Level မှာပါအာဇာနည်နေ့ခမ်းအနားကိုတော်တော်လေးကြေမြန်လုပ်ဖို့အတွက်သူရည်မှန်းထားတာတွေ့ရပါတယ်ခင်ဗျာဘာလို့လဲဆိုတော့ဒီအာဇာနည်နေ့မတိုင်ခင်လေးကဒီအာဇာနည်ကုန်းအာဇာနည်ဘိတ်မှရှိတဲ့နေရာနောက်တစ်ခုကဒီဗိုလ်ချုပ်ဆန်းပြတိုက်နောက်ဒီဗိုလ်ချုပ်ဆန်းလှုပ်ကြံခါတဲ့အတွင်းအများယုံဒီနေရာတွေအကုန်လုံးကိုအကြီးစားပြင်ဆင်မှုတွေသူတော်ဒီအချိန်ယူပြီးတော့လုတ်ခဲ့တယ်လုတ်ခဲ့ဆိုတော့မနေ့ကလောက်မှအားလုံးဒီပြင်ဆင်မှုတွေအားလုံးပြီးစီးသွားတာပါအခုဒီနေ့ဆိုလို့ရှိရင်တော့စပြီးတော့ကျွန်တော်တို့ဒီအခမ်းအနားတွေကိုမနေ့အစောကြီးတည်းကသူစလုပ်မယ်အဓိကကတော့အရင်ဆုံးအာဇာနည်ဘိတ်မှာမှာလုပ်မယ်နောက်တစ်ချိန်တည်းမှာပဲအတွင်းဝင်များယုံမှလည်းသူတို့အရင်အတွင်းဝင်များယုံဟောင်းပါတော့အဲ့ဒီနေရာမှာလည်းဗိုလ်ချုပ်ဆန်းလုတ်ကြံခါတဲ့နေရာမှာလည်းသူပြင်ဆင်မှုတွေလုတ်ထားပါတယ်ဗိုလ်ချုပ်ဆန်းလုတ်ကြံခါတဲ့အခမ်းနောက်တစ်ခုကအဲ့မှာရှိတဲ့ပတ်ဝန်းကျင်မှာသူတို့ကြောက်တိုင်တွေစိုက်ပြီးတော့လုတ်ထားတာရှိတော့အဲ့ဒါတွေအားလုံးကိုလည်းဒီကနေ့မှာပဲဖွင့်လှစ်ပွဲလုပ်ဖို့ရှိပါတယ်ဒါကတော့အာဇာနည်ပြိမှန်ပြီးဒီအကနိုင်ငံတော်ခနာပြီးနောက်ပိုင်းပေါ့နော်တချိန်တည်းမှာပဲအမျိုးသားပြတိုက်ကိုလည်းသူတို့ပြိမစင်စင်လှုပ်ထားတဲ့ခါကျတော့ဒီနောက်ပိုင်း9နိုင်ကျော်သွားပြီ10နိုင်လောက်ဆိုရင်တော့ဒီအများပြည်သူအနေနဲ့အာဇာနည်ပြိမှန်ကိုရောအမျိုးသားတွေဒီဗိုလ်ချုပ်ဆန်းပြတိုက်ကိုရောနောက်တစ်ခုအတူအများယုံကိုပေါ့အားလုံးကိုဖွင့်ပေးမယ်အားလုံးလွတ်လပ်လပ်သွားမယ်ဒီထားရှိပါတယ်အားလုံးနောက်တစ်ခုအထူးကြကြပြောရမယ်ဆိုလို့ရှိရင်ဒီနေ့ရဆိုလို့ရှိရင်ဝါဇူလိုက်ပြီးနေလဲတိုက်ဆိုင်တဲ့အခါကျတော့တော်လီအာဇနီမီကလူစီကားမယ်လူအလုံးခံမှန်းကြရပါတယ်တမန်ကလုံးတန်းတာနဲ့အခုကြည့်မယ်ဆိုလို့ရှိရင်နေတော်များများမှာဒီဗိုလ်ချုပ်ကြီးရုပ်မရှိတဲ့နေရာတွေမှာဗိုလ်ချုပ်ကြီးရုပ်တွေဆောက်ပြီးတော့ဗိုလ်ချုပ်ကြီးရုပ်ဖွင့်ပွဲတွေလုပ်ကြတယ်အဲ့တော့ပြောရမယ်ဆိုရင်တော့ဒီနှစ်အာဇနီမီကရန်ကုန်တမျိုးတည်းတည်းမကပါဘူးနေရာတော်များများမှာအာဇနီမီအခမ်းအနားတွေမြို့တော်များများမှာအာဇနီမီအခမ်းအနားတွေတခါနာကျင်းပသွားမယ်အနေထားဖြစ်ပါတယ်
ဒီနှစ်ကထူးခြားတာကဗိုလ်ချုပ်အောင်ဆန်းအပါဝင်ပေါ်လေဒီအာဇာနည်ခေါင်းဆောင်ကြီးရဲ့လှုပ်ချံခံရတဲ့အချိန်မှာဒီတနိုင်ငံလုံးကိုအော်အော်ဆွဲဖို့လမ်းပေါ်မှာရောက်နေတဲ့ကားတွေဆိုလဲဟွန်ဒီဘို့ဆိုတာမျိုးအစိုးရကဒီညွှန်ကြားချက်ထုတ်ထားတယ်လို့သိရပါတယ်အဲ့ဒီပေါ်မှာလူတွေအနေနဲ့ကဘယ်လိုမျိုးပြင်ဆင်မှုတွေလုပ်ထားတယ်လို့ကိုသားညုံမြင်ရပါလဲရှင
်တကယ်တမ်းပြောရင်မနှစ်တုန်းကဆိုရင်ဒါမျိုးတွေအစိုးရဘက်ကညွှန်ကြားချက်မရှိပါဘူးဒါပေမဲ့ညွှန်ကြားချက်မရှိတဲ့အချိန်မှာကမနှစ်ကစပြီးတော့ဒီအော်အော်တွေဆွဲကြတယ်ကားတွေဟွန်တီးတယ်လမ်းတွေမှာဒီစနေ39မိနစ်ဘူဂျူတူကြာဆုံးတဲ့အချိန်မှာအားလုံးရက်ပြီးတော့အလေးပြုတာဒါမျိုးစအလေးထားဖြစ်ခဲ့တယ်။ဖြစ်ခဲ့တော့ဒီနှစ်မှာတော့အစိုးရကတကူးတကညွှန်ကြားထားတဲ့အခါကျတော့အားလုံးကလူလလနဲ့လှုပ်ဆောင်ခြင်းနဲ့ပုံစံတွေ့ရပါတယ်။ဒါ့အပြင်ပြောရမယ်ဆိုရင်အစိုးရမီဒီယာတွေမှာရော channel တွေမှာရောဘူဂျုံစနဲ့ပတ်သက်တဲ့အဆိုမိတ်ကြီးဘူဂျုံစနဲ့ပတ်သက်တဲ့ကိစ္စတွေနောက်တစ်ခုအာဇာနည်နဲ့ပတ်သက်တဲ့အကြောင်းချက်တွေတော်များသမိုင်းဆိုင်ရာတွေကိုအားလုံးကျေတွင်းဖော်ပြလာတာလည်းကျေပြန့်တွေ့ရပါတယ်ခင်ဗျာ။
အာဇာနည်နေ့မတိုင်ခင်တည်းကရန်ကုန်မြို့မှာလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။တချို့နေရာတွေမှာရဲတပ်ဖွဲ့တွေချထားပြီးတော့လူတဦးချင်းစီကိုစစ်ဆေးတာမျိုးမြို့နယ်တချို့မှာဆိုရင်မလုတာအတော်ကြာနေပြီဖြစ်တဲ့သကောင်စင်းစစ်တာမျိုးတွေကိုလုတ်ခဲ့ပါတယ်။နိုင်ငံတော်အဆင့်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့ကအာဇာနည်ဘိတ်မှန်မှာကျင်းပမှာဖြစ်ပြီးတော့ဒေါအောင်ဆန်းစုကြည်ကဗိုလ်ချုပ်အောင်ဆန်းရဲ့တမိအဖြစ်တည်းမဟုတ်ဘဲနိုင်ငံအကြီးအကဲတယောက်အနေနဲ့တက်ရောက်မှာဖြစ်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းအာဇာနည်နေ့အခမ်းအနားကိုတက်ရောက်မယ်လို့ပြောကြားထားပါတယ်။1980ပြည့်လို့နှစ်ပိုင်းတွေကဆိုရင်ပထမဆုံးအကြိမ်တမရော်ကာကွယ်ရေးဦးစီးချုပ်တယောက်ကအာဇာနည်နေ့အခမ်းအနားကိုတက်ရောက်မှာလည်းဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတော့ညညတော်တိုင်းရင်းသားများလူမျိုးများဖက်ဒရယ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုဆက်ပါမယ်။ 27 ရာစုပင်လုံကြီးလာကမှာဆွေးနွေးမဲ့နိုင်ငံရေးမူပေါင်းဆွဲရမှာအားလုံးတန်းတူပါဝင်မပါဝင်နိုင်ဘူးဆိုကြလို့ရှိရင်ကျင်းပမဲ့27ရာစုပင်လုံကြီးလာကဟာအောင်မြင်ဖို့ခက်ခဲမယ်ဆိုပြီးတော့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံရမှာနိုင်ငံတော်ရဲ့အပိုင်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေတောင်းဆိုသမျှလက်ရောဖို့အစိုးရအနေနဲ့အာမမခံနိုင်ဘူးလို့တုံ့ပြန်ခဲ့တဲ့အကြောင်းလည်းသိရပါတယ် UNFC သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့မတ်မီခါကအခုလိုသတင်းပေးပို့ထားပါတယ်နားဆင်ပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့တွေ့ဆုံမှုဟာငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်လှမ်းအနေနဲ့တိုင်းရင်းသားတွေဘက်ကယူဆနေကြပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ UNFC ကရန်ကုန်ချက်ထရီယန်ဟိုတယ်မှာသတင်းစာရှင်းလင်းခဲ့တာပါ27ရာစုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမဲ့နိုင်ငံရေးမူပေါင်းကြိုတင်ရေးဆွဲရမှာအားလုံးတန်းတူပါဝင်နိုင်ခြင်းမရှိဘူးဆိုခဲ့ရင်တော့27ရာစုပင်လုံညီလာခံဟာအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ရနိုင်တယ်လို့ UNFC ပြောခွင့်ရခုရဲကတတိပေးခဲ့ပါတယ
် framework ကအားလုံးသဘောတူလက်ခံနိုင်တဲ့ framework ဖြစ်ဖို့လိုပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်တို့ framework review မှာအားလုံးတာတူညီမျှပါဝင်နိုင်ခြင်းမရှိရင်အားလုံးကလက်ခံသဘောတူထားတဲ့ framework ဖြစ်မလာဘူးဆိုလို့ရှိရင်ညီလာခံကိုကြည့်ပတဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်ပုံစံအနေထားနဲ့ပတ်သက်လို့ကျွန်တော်တို့ညှိနှိုင်းရွှေ့နှိမ့်ဖြစ်ချတဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့ရနိုင်တဲ့အဲ့ဒီကိစ္စကိုလည်းကျွန်တော်တို့နိုင်ငံတော်တပင်ခါပုဂ္ဂိုလ်နဲ့တွေ့တဲ့အခါမှာလည်းအဲ့ဒီစိုးရိမ်မှုလည်းကျွန်တော်တို့ထပ်သွင်းသိပြပါတယ်အဖွဲ့ဝင်အားလုံးပုံစံတစ်ခုတည်းအောက်မှာအတူတကွသွားနိုင်ဖို့ကြိုးစားပေမဲ့လို့တကယ်လို့များမတူကွဲပြားတဲ့အနေအထားနဲ့ကျွန်တော်ဆွေးရမယ်ဆိုရင်တော့ဒါကဖြစ်ပေါ်လာမယ့်အခြေအနေပုံမှန်ပဲကျွန်တော်တို့စောင့်ကြည့်ကြည့်ရမယ့်သဘောဖြစ်ပါတယ
်အစိုးရဘက်ကတော့နိုင်ငံရေးမူပေါင်းပြန်လည်ဖြည့်ဆွက်နိုင်ဖို့လက်ရှိချိန်မှာတိုင်းရင်းသားတွေတဖွဲ့ချင်းစီကိုဖိတ်ခေါ်ထားပါတယ်အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေကဒီနိုင်ငံရေးမူပေါင်းဆွေးနွေးမှုပါဝင်ဖို့ကိစ္စမှာ UMSC တက်ပေါင်းစုအနေနဲ့ပဲတက်မလားတဖွဲ့ချင်းစီကပဲစဉ်းစားဆုံးဖြတ်ပြီးတက်ရောက်ကြမလားဆိုတာကိုတော့တိုင်းရင်းသားတွေအကြပြန်လည်ညှိနှိုင်းဖို့ရှိနေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေတောင်းဆိုသမျှကိုအစိုးရအနေနဲ့အားလုံးအကုန်ရာနှုန်းပြည့်လုပ်ပေးဖို့ခတ်တယ်လို့ပြောဆိုခဲ့ပြီးကိုယ့်ဘက်ကတောင်းဖို့ထက်ပေးဖို့ကိုလည်းစဉ်းစားဖို့တိုင်းရင်းသားတွေကိုပြောခဲ့တယ်လို့ခူးရဲကပြောပါတယ်ဒီပေါ်မှာခူးရဲကတော့အခုလိုပြန်ပြောပါတယ
်ကျွန်တော်တို့ဗမာမောက်တဲ့တိုင်းရင်းသားတွေကျွန်တော်တို့ပြည်နယ်တွေမှာသွားကြည့်လိုက်ပါတောင်တွေဟာမြေပြဖြစ်ကုန်ပြီမြေပြနဲ့ဟာကန်တရဖြစ်ကုန်ပြီမြစ်ချောင်းအင်းအန်တွေဟာခန်းချောက်ကုန်ပြီကျွန်တော်တို့လူလူတွေရဲ့ကြေးရွာဟာပျက်စီးပြီးတော့တောထဲတောင်ထဲရောက်နေကြပြီမြေအောက်ကသံစတားဆိုရင်ကုန်ပြီထုတ်လို့တိတ်ပင်ဝမ်းပင်တွေမရှိတော့ကဲကျွန်တော်တို့ချိန်မှာဘာတွေလိုချင်သေးသလဲကျွန်တော်တို့ဘာတွေထပ်ပေးအောင်မလဲကျွန်တော်နားလဲတာကဒီတိုင်းပြည်ကြီးဟာကျွန်တော်တို့အတူတူကလက်တွဲပြီးတော့လှုပ်လှဲရေးယူခဲ့ကြတာဒါကြောင့်မလို့ဒီတိုင်းပြည်ဟာကျွန်တော်တို့အတူတူကပိုင်ဆိုင်တယ်ကျွန်တော်တို့ပြောနေတဲ့ဒန်းတူရေတူခွေရေးဆိုတာဒါပဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကတောင်းစရာမရှိသလိုပေးစရာလည်းမရှိဘူးအတူတူကဒီတိုင်းပြည်ကြီးကိုငြိမ်းချမ်းသာရအောင်တိုးတက်အောင်ဘယ်လိုဒီကလောက်ကြမလဲလူတိုင်းလူတိုင်းတောင်းရှိတယ
်တက်လာတဲ့အစိုးရတစ်အနေနဲ့ငြိမ်းချမ်းရေးကိုဥတီလှုပ်ဆောင်နေပေမဲ့တက်မတော်ဘက်ကတော့ဒီငြိမ်းချမ်းရေးအပေါ်မှာအစိုးရနဲ့အတူလက်တွဲလှုပ်ဆောင်နေသလားလှုပ်ဆောင်နေခြင်းမရှိဘူးလားဆိုတာကိုတော့တိုင်းရင်းသားတွေဘက်ကမေးခွန်းထုတ်နေစေပါတိုက်ပွဲအရှိန်ရှော့ဖို့တိုင်းရင်းသားတွေဘက်ကတောင်းဆိုထားတာတွေလည်းရှိပါတယ်အစိုးရတည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာမွန်ပြည်သစ်ပါတီ NMSP ကနိုင်ထောမကအခုလိုမှတ်ချက်ပေးပါတယ
်ငြိမ်းချမ်းပြီးတယ်သူကအစိုးရတည်ပြီးစစ်ဆေးရမဟုတ်ဘူးအဲတော့လာလာသူသူ့အခြေအနေကလည်းဟိုစတိပေါင်းစုံနဲ့ဖြတ်ပြီးလာရတယ်ဟိုနိုင်ရေးပါတီအစိုးရကိုအဲတော့ပြောင်းလဲဖြစ်နိုင်လို့ကျွန်တော်ကိုယ်ငါပြောတည်တယ်သူဖတ်တယ်ပြန်သူတိဆောက်မယ်ညီကြီးဟိုရေရှည်တည်တန့်ညီကြီးရေးလဲရအောင်လုပ်မယ်ဆိုရင်တော့ညီမှန်ချက်နဲ့ကိုက်ညီတယ်ပေါ့အဲ့ဒါဖြစ်နိုင်မလို့နှစ်ဖက်စလုံးကြိုးစားရင်တော့ဖြစ်နိုင်မယ်လို့အဲ့လိုမျို
းလာမယ့်ဇူလိုင်20မှာအစိုးရရဲ့ပင်လုံညီလာခံကျင်းပရေးကော်မတီနဲ့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေထပ်မံတွေ့ဆုံသွားအောင်မှာပါဒီပြင်လာမယ့်26ရက်နေ့မှာလဲကချင်းပြည်နယ်မန်ဂျာရံမှာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်များညီလာခံမှာ27ရာစုပင်လုံညီလာခံတက်ဖို့အတွက်အကြိုးညှိနှိုင်းမှုတွေရှိနေသလိုအနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ဖို့အတွက်လဲဘုံသဘောတူညီချက်တွေစုစည်းသွားဖို့လဲရှိတယ်လို့တိုင်းရင်းသားတွေကပြောဆိုထားပါတယ်ရှင်
။ VOA ဒီနေ့တော့မတ်မီခါဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရေးသတင်းကိုဆက်ပါမယ်။Republican Party ညီလာခံပထမနေ့ကို American ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာဒီတဆန်တော်ချင်းတနင်္လာနေ့နေ့လေတနားကြီးစတင်တာမှာပါတီရဲ့တမရကူစလေလောင်းဖြစ်ဖို့တရားတော်ရှိနေတဲ့ Donald Trump ကိုကန့်ကွက်သူတွေကတမရကူစလေလောင်းရွေးချယ်မှုပြန်မဲခွဲဖို့တောင်းဆိုခဲ့တာကြောင့်ညီလာခံအစပထမနေ့မှာပဲသဘောထားကွဲလွဲမှုတွေဖြစ်ပေါ်နေပါတယ်။ပါတီတွင်းရွေးချယ်မှုအတွင်း Donald Trump ရဲ့ပြန်ပေလဲဖြစ်ညီလာခံကို Ohio ပြည်နယ်အုပ်ချုပ်ရေးမှုလဲဖြစ်တဲ့ John Kasich အပါအဝင် အရင်သမရဟောင်း George W. Bush နဲ့တခြားအထင်ကြီးပုဂ္ဂိုလ်တွေကလည်းညီလာခံမတက်ဘူးလို့ပြောကြားထားခဲ့ကြတာပါညီလာခံကျင်းပရာ Ohio ပြည်နယ်ကိုသွားပြီးတော့သတင်းယူဖို့ရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုအောင်လွင်ဦးကိုကိုဇော်ဝင်းလန်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ကောင်းလင်ဦးရေကျွန်တော်တို့အခုဒီရီပပလီကန်ညီလာခံကြီးဟာဒီကနေ့စတင်တယ်ဒီအမေရိကန်ဒေသဆန်တော်ချိန်တနင်္လာနေ့ပေါ့နော်မှာစတင်တယ်ဒီညီလာခံကနေပြီးတော့ဒီသမရအဖြစ်ဟိုပါတီကိုစားပြုပြီးရှင်ပြိုင်မဲ့သူကိုသူတို့ရွေးချယ်တင်မြောက်ကြမယ်ပေါ့လောလောဆယ်ကတော့ဒေါ်နယ်ထရမ့်ကတော့သူကသမရကိုစားလောင်းဖြစ်ဖို့ဒါပြိုင်ပွဲမရှိနေတယ်ပေါ့နော်ဆိုတော့အခုညီလာခံစတင်ပြီဆိုတော့အခါကျတော့ညီလာခံခမထဲမှာဘလို့အနေထားတွေရှိသလဲဘာတွေဖြစ်နေသလဲဆိုတာလေးကိုကျွန်တော်တို့ပြောပြပါအောင်ဗျ
အခုကတော့အခုညီလာခံစစချင်းဆိုသလိုပဲနည်းနည်းရိုးရိုးတည်းအခြေအနေမျိုးလိုပြောရမှာပဲဗျာ။ဘာဖြစ်လို့လဲဆိုခုမှတက်လာတဲ့ကိုယ်စွဲရဲ့စီးနေတချို့ကကိုယ်စွဲရပြောနေတာကတော့သူတို့ကဒီအမှဒီရွေးချယ်ဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့ကြံပြီးမဲခွဲတင်နေပါတယ်ဆိုပြီးပြောရဲ။ဒါမှမဟုတ်ဒါပြင်ပြတဲ့ပြည်နယ်အနည်းစုဖြစ်တဲ့အတွက်ဒါတော့လက်မခံနိုင်ဘူးဆိုပြီးတော့ညီလာခံခုတ်ထားတော့စီးဆိုဖယ်ချလိုက်တယ်။ဆိုတော့ဒါမှဘလို့ဖြစ်ပေါ်လေဒီပွဲဥပဒေမှာပဲစစချင်းအကူဒီပတ်ကံပါတီနဲ့အကွဲပြေးရပိုးချင်းပြေးတာတွေ့ရလို့ပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တောင်းဆိုရဲဆိုတာကဒီသူ့ကိုမလိုလားတဲ့သူတွေကတောင်းဆိုတာလားခင်ဗျာမဲခွဲပြန်မဲခွဲဖို့က
ဟုတ်တယ်အခုတောင်းဆိုရဲအုပ်စုရဲ့ဒီဒေါ်နယ်ထရမ့်ကိုသူတနာလောက်ဖြစ်လာမှဒီစားကိုဟိုသဘောမချရတဲ့သူရဲ့ဒီလုံလဲစဉ်ပြန်ပြီးတော့အစအပြန်စဖို့ဆိုရဲဟိုအစုံမျိုးတင်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒါကတော့ညီလာခံခမ်းမအတွင်းမှာဖြစ်နေတဲ့အနေအထားတွေပေါ့လေအာကျွန်တော်တို့ညီလာခံမတန်ရင်တွေကလည်းကြားနေရတာကဒီဆန္ဒပြကြမယ်ကန့်ကွက်ကြမယ်ဒါဟိုဆိုပြီးတော့အတန်တွေကလည်းအမျိုးမျိုးထွက်နေတယ်ပေါ့နော်ဆိုတော့ဒီအပြင်မှာကောသူ့ကိုမလိုလားတဲ့သူတွေကဆန္ဒပြတာတွေပါလေများရှိပါလားဗျ
ာအတင်ချောင်းရှိတာပေါ့ခင်ဗျာအခုကျွန်တော်တို့ဟိုဒီနေ့လည်းပိုင်းတစ်ချက်ထွက်လာတော့မှာပဲဟိုသူကြီးကြီးတယောက်ကိုတွေ့ပါသေးတယ်သူကမဲပေးတဲ့နေရာမှာဖျားခင်ရဲ့စကားကိုနားထောင်ပြီးတော့ဒေါ်နယ်ထရမ့်ကိုမဲမပေးပါနဲ့ဆိုပြီးသူကတိုက်တွန်းသွားတယ်ဒီလိုဆန္ဒပြရတဲ့တယောက်ပါဟုတ်ဒီကတော့ဒီဒေါ်နယ်ထရမ့်ကသူ့ရဲ့ဒီရွေးကောက်ပွဲကာလအတွင်းတော့ပြောတဲ့ကိစ္စမျိုးတွေကိုအဓိကလူကြီးကဟိုမကြိုက်ကြရရှိပါတယ်။ဥပမာနေဆက်လူမျိုးရင်းတစ်ချက်ဖို့အတွက်ခြံစည်းကိုကောင်းတဲ့ဆိုတဲ့ကိစ္စမျိုးတွေနောက်ဒီလိုပဲတခြားဒီလူမဲခွင့်ရလှူရှားတဲ့လူတွေကိုနောက်ပြီးဒီဒေါ်နယ်ထရမ့်ကပြောထားတဲ့ဒီလူမျိုးကြီးကြဲတဲ့ကိစ္စတွေအရင်တင်းချက်ဖို့ဆိုတာတွေမလိုလားတဲ့သူတွေစောင့်ကြည့်မလို့ဒီစောင့်ကြည့်ကြည့်ရအများကြီးရှိတယ်
ဟုတ်ကဲ့ခင်ဗျဟိုတစ်ဖက်မှာလည်းဒီသူ့ကိုထောက်ခံတဲ့သူတွေအများကြီးရှိလို့ဒါသူဒီအစင်ဒါသမရကိုယ်စားလှယ်လောင်းဖြစ်ဖို့အထီးကိုဖြစ်လာတာပေါ့နော်ဆိုတော့သူ့ကိုထောက်ခံတဲ့သူတွေရောတွေ့မိသလားဗ
ျဟုတ်ကဲ့တွေ့ပါရဲ့ဒီနေ့ကျွန်တော်တို့ထောက်ခံတဲ့ဟိုဆန္ဒပြပွဲတွေကိုလည်းကျွန်တော်ရောက်သွားပါရဲ့ခင်ဗျဒီအကျဉ်းဆက်ဝါဒတွေဟိုမိသားခံတဲ့နေရာတွေကလာတဲ့ဒုက္ခတွေကိုအမေရိကန်ပြည်အောင်ဆိုတော့ဝန်ခံတဲ့ယာယီဆိုင်ငံထားဖို့ဆိုပြီးတော့တောင်းဆိုတဲ့ကိစ္စကဒါမျိုးချစ်စိတ်ရှိအောင်ပြရရောက်တယ်ဆိုပြီးတော့သူကဒီဇွန်လ6ကိုထောက်ခံပြီးတော့ပြောရတဲ့ပုံကိုတရားပါဒီဆန္ဒပြပွဲမှာလေဒီတက်ဒီတက်တော်အမှတ်လို့ပုံကိုမျိုးရတာဆာလာပြီးတော့တက်ပြီးတော့ဒီဆန္ဒပြပွဲမှာဥဆောင်နေရအောင်လည်းတွေ့ရပါမယ်ဗ
ျဟုတ်ကဲ့ခင်ဗျဒီ Ohio ပြည်နယ်ဟာဆိုလို့ရှိရင်ဒါ open carry လို့ခေါ်တဲ့ဒီတနတ်ကိုပေါ့နော်လွတ်လပ်စွာကင်ဆောင်ခွင့်ရှိတဲ့ပြည်နယ်ဖြစ်တော့တနတ်ကိုရောအဲ့လိုမျိုးကင်ပြီးတော့အပြင်မှာသွာလာနေကြတဲ့သူတွေကိုတွေ့မိကြမိသလားဗ
ျဟုတ်ကဲ့ဟိုတွေ့တော့မတွေ့မိဘူးခင်ဗျသူကတော့ဟုတ်ပါတယ်ဒီပြည်နယ်ကတော့အဲ့ကိုလို့လည်းကန်ဆောင်ရှိရဲ့ဘာမှဟိုဟိုတိုးတိုးသေးနဲ့ကန်ဆောင်ကြရမလို့ဆိုပြီးတော့ဟိုခွင့်ပေးထားတဲ့တင်နေတော့ဖြစ်ပါတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီလိုလူမျိုးဝင်မှာစံစံတင်နေတဲ့လူကြီးဟိုလေဟိုလူကြီးအများကြီးကလာအောင်တော့တွေ့ရတာမျိုးတော့မရှိဘူးဒါပေမဲ့ဒီနေ့ပဲဟိုတရင်ချုပ်တက်လာရှိပါရဲ့အဲဒီလူလူစုကဒီလက်နက်တွေကျွန်တော်နေနေတိုင်ပြီးတော့ဟိုအုပ်စုလိုက်ကြီးလာတဲ့လူမျိုးရအောင်တော့နည်းတားလိုက်ရှိလိုက်တယ်ဆိုတော့တရင်မျိုးလည်းကြားရပါရဲ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒါညီလာခံခမတွင်းနဲ့အပြင်မှာဖြစ်နေတဲ့အခြေအနေတွေပေါ့ဆိုတော့ညီလာခံအတွင်းမှာရောသူတို့ဒီဘာတွေများပြောဆိုဆွေးနွေးကြမလဲဘယ်သူတွေကဘာတွေများပြောကြမလဲဗျ။
သူဒီနေ့ကတော့ဒီညီလာခံဖွင့်နေမှာဒီဒေါ်နယ်ထရမ့်ကိုလည်းစကားမပြောရင်လည်းသူဇနီးဖြစ်တဲ့မယ်လာနီယာထရမ့်ကတော့ဟိုပြောကြပြောစကားပြောတဲ့အချိန်မှာပါမှဖြစ်ပါတယ်။ဒါမှလည်းပဲဒီ Republican Party ဒီညီလာခံတစ်ခုလုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့တကယ်ဟိုတင်ရှားတဲ့တချို့လူတွေကဟိုကိုယ်ကစကားမပြောတာမျိုးဥပမာဟိုသူကိုလည်းချွေးမှုဖြစ်နေတဲ့ဒီဒီနယ်ကဒီကျုံကစ်ကိုလည်းတော့မလာဒီမီလာကမှကိုယ်ကစကားမပြောဘူးဆိုတဲ့အားမျိုးရှိရဆိုတော့ဒီမီလာကတော့ဟိုဒီဆုံးဒီကတော့အကွဲပြေးနေတော့တော်တော်လေးအချိန်နဲ့တွေ့ရမယ်လာလာလို့ရှိပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတို့မီတာ32 40 48တို့အပြင်လိုင်းတို့မီတာ50 kilohertz 5999နဲ့လိုင်းလံမီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပြီးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့ဒီနေ့အစိုးရဖွဲ့အစည်းအဝေးအနေနဲ့ပေါ့လေဒီလေယာဉ်မီတင်းကြီးခံရမှုတွေကိုဖြေရှင်းတဲ့နေရာမှာ
ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်တူတာဆောင်လွင့်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။ပထမဆုံးတင်ပြပေးချင်တာကတော့ Support for Myanmar Suji Strong After 100 Days in Power အနာလွှဲပြောင်းရယူပြီးတဲ့နောက်ရက်ပေါင်း100ကြာမှာဒေါ်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုတွေကအားကောင်းနေသေးပဲဆိုတဲ့ခေါင်းစဉ်နဲ့ RadioNZ.com Online စာမျက်နှာမှာ Grammy Actor ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီဆိုရဟာနှစ်ပေါင်း90အတွင်းပထမဦးဆုံးတက်လာတဲ့ရက်သားအစိုးရဖြစ်ပါတယ်။ဆယ်စုနှစ်များစွာစီအုပ်ချုပ်ရေးအောက်မှာနေထိုင်ခဲ့ရပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပတဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးတဲ့နောက်တက်လာတဲ့ရတ္တအစိုးရဟာတာမန်တော့မဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရတမရဖြစ်ခွင့်မရှိတဲ့နိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတမရရဲ့အထက်မှာရှိနေမယ်လို့ပြောပြီးတော့ဖွဲ့စည်းထားတဲ့အစိုးရဟာတမျိုးကျဖွဲ့စည်းထားတာတော့မဟုတ်ပါဘူးလို့ထောက်ပြထားပါတယ်။ရပောင်းတရားဖြတ်တန်းလာခဲ့ပြီးတဲ့နောက်မှာသူမအနေနဲ့အာဏာကိုဘလောက်ခံကြမ်းမှမှဆုတ်ကင်ထားနိုင်နေပြီလဲဆိုတာကမြင်သာပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူတချို့ကသူမရဲ့အုတ်ချုပ်တဲ့ပုံစံကအာဏာရှင်ဆန်နေရွေးချယ်ထားတဲ့အစိုးရအဖွဲ့ဝင်တွေဟာတင့်တင့်လျှောက်ပတ်တဲ့နိုင်ငံရေးအတွေ့အကြုံမရှိကြဘူးအစိုးရရဲ့လှုပ်ဆောင်နေပုံကနှီးကွေးတဲ့စသဖြင့်ဝေဖန်နေကြပေမဲ့နိုင်ငံတော်ကမှတော့သူမပေါ်ထောက်ခံနေမှုကအားကောင်းနေတော့မှာပဲဆိုပြီးတော့ရေးသားထားပါတယ်ပထမရပ်ပေါင်းတရားအတွင်းဒေါအောင်ဆန်းစုကြည်အတွက်အမှတ်ပေးစရာကတော့ရောထွေးနေပါတယ်စီးပွားရေးအပါအဝင်တချို့ကဏ္ဍတွေမှာအခုချိန်ထိအရေးကြီးတဲ့မူဝါဒချမှတ်မှုတွေမလုပ်ရသေးဘူးဆိုပြီးတော့လည်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အဓိကဦးစားပေးရည်ရွယ်ချက်ကတော့ဩဂုတ်လနှောင်းပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ညဉ့်ဉန်းရေးညီလာခံပဲဖြစ်တယ်လို့ဆိုပါတယ်။ရှေ့လမှာကျင်းပဖို့ရှိတဲ့ညီလာခံမှာတိုင်းရင်းသားလူနည်းစုတွေနဲ့တင်းမာမှုအရေးကိုကင်တွယ်ဖြေရှင်းနိုင်စွာရှိမရှိဆိုတာကဒေါအောင်ဆန်းစုကြည်အတွက်နောက်ထပ်ထူးခြားတဲ့စမ်းသပ်မှုတစ်ခုဖြစ်လိမ့်မယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို radioNZ.com မှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့အတွေ့အမြင်ကဏ္ဍမှာ Myanmar's peace process looks precariously poised မြန်မာနိုင်ငံရဲ့ညဉ့်ဉန်းရေးဖြစ်စဉ်ဟာမရေမရအခြေအနေမှာပဲရှိနေသေးတယ်ဆိုပြီးတော့လာရီဂျေကင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ် NCA လို့ခေါ်တဲ့အမျိုးသားအပြည့်အဝသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးမှထားကြသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ UNFC ကိုယ်စားလှယ်တွေနဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့ဆွေးနွေးပွဲဟာလာမယ့်ဩဂုတ်လကုန်မှကျင်းပဖို့ရှိနေတဲ့27ရာစုပင်လုံညီလာခံအတွက်စီစဉ်တာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်သက်နိုင်ရခဲ့ပြီးတဲ့နောက်ဧပြီလမှာအာဏာရလာတဲ့အစိုးရအတွက်ဦးစားပေးလှုပ်ဆောင်မှာကတော့ငြင်းငြင်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစီဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောတဲ့အကြောင်းလည်းရေးသားထားပါတယ်။ဒေါ်စုရဲ့ငြင်းငြင်းရေးညှိနှိုင်းဆီးဆက်သူဒေါက်တာတင်မျိုးဝင်းဟာလာအနှင်းငယ်ကြာကလေးကတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ဘာဒီဆွေးနွေးကြမယ်ဆိုတဲ့အချက်တွေကိုသဘောတူညီချက်ရဖို့ကြိုးပမ်းနေခဲ့တာပါ။ဒါပေမဲ့မေမေရရဖြစ်ပေါ်တိုးတက်မှုမရသေးသလိုကျင်းပဖို့ရှိတဲ့တွစ်ဆုံဆွေးနွေးပွဲအတွက်ဘာမှကြိုတင်ပင်ဆင်မှုတွေလည်းတည်တည်ချာချာချမှတ်နိုင်သေးတာမရှိဘူးလို့ထောက်ပြထားပါတယ်။အခုလစောစောပိုင်းတုန်းကနေပြည်တော်မှာ၄ရက်ကြာကျင်းပခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲမှာချမှတ်နိုင်ခဲ့တဲ့မူပေါင်းတွေကလည်းအရင်ဆိုးရလက်ထက် NCA သဘောတူညီချက်ကိုပြန်ပြီးတော့ရုပ်လုံးဖော်ထားတာပဲဖြစ်တယ်လို့ရေးသားထားပါတယ်။ညီလာခံတက်ဖို့အပြည့်ရလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေဘက်ကတည်ချာနေပေမဲ့လက်မှတ်ရေးထိုးမထားရသေးတဲ့သူတွေဘက်ကမတည်ကြသေးပဲရှိနေတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ခေါင်းဆောင်ပိုင်းဟာအခုရဲ့ပိုင်းမှာစစ်တပ်ဘက်ကခေါင်းဆောင်ပိုင်းနဲ့လျှို့ဝှက်ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပြီးတိုင်းရင်းသားခေါင်းဆောင်တွေကလည်းဒေါအောင်ဆန်းစုကြည်ရဲ့အမြင်ဘယ်လိုရှိသလဲဆိုတာကိုသိကျင်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကို ဘန်ကောက်ပို့စ်တင်ဆောင်မှာဖတ်ရှုနိုင်ပါလိမ့်ခင်ဗျာ
။ကိုပိုင်ပြတ်ထန်းခွင့်ရဖို့အတွက်လက်နဲ့ဆွဲကန်ပြီးတော်လိုင်းရေးလိုရတာဖြစ်တယ်လို့ဒိုင်းနာလက်နဲ့ကန်ဖွဲ့တွေကပြောကြပါတယ်။ဒီတော့ကိုပိုင်ပြတ်ထန်းခွင့်ဆိုတာဘာကိုပြောတာပါလဲ။အနာဂတ်မြန်မာနိုင်ငံတော်ဒီဆောက်ရေးမှာအဲ့ဒီကိုပိုင်ပြတ်ထန်းခွင့်ဟာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီည9နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီမနက်ခင်းတိုင်းနားဆင်နေကြ American Indian အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်ထေးပဲကငွေအများကြီးရလိုက်တာပေါ့။ idiom ထေးပဲကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
We atoli ya lite de, amyat myet kle ya lite de, apwa ji pwa lite de so yin belu pyo mle.
Make a killing.
Lo pyo lo ya ba de. A da ga do di ni minet twe tin pya ke de idiom a thong me phit ba de.
Da ga do အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါတော့မယ်လေသမားတွေအနေနဲ့တင်းစီခံလေယာဉ်မြေတွေပြန်လည်ရရှိရေးအတွက်လှုပ်ဆောင်တဲ့နေရာမှာအစိုးရတဲ့အနေနဲ့အကူအညီဆောင်ရွက်ပေးဖို့ဆန္ဒတွေရှိနေပေမဲ့အုတ်ချုပ်ရေးရန်ရဲထဲမှာလူဟောင်းတွေရှိနေစေဖြစ်တဲ့အတွက်အခက်အခဲတွေရှိနေတော့မယ်လို့တောင်သူလေမားရေးဆောင်ရွက်သူတွေကပြောပါတယ်တောင်သူလေသမားတွေရဲ့ဘဝမြင့်မားလာဖို့အတွက်အစိုးရရဲ့အကူအညီဆောင်ရွက်မှုတွေလည်းလိုအပ်ကြောင်းပြောကြပါတယ်တောင်သူလေသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေဖြေရှာဖို့တင်းစီခံလေယာဉ်မြေပြန်ရရေးအတွက်ဇူလိုင်လ9ရက်နေ့10ရက်နေ့တွေကမုံရွာမြို့မှာလေယာဉ်မြေညှိနှိုင်းဆွေးနွေးပွဲကိုကျင်းပခဲ့တဲ့ဦးစီးဦးဆောင်ပြီးတော့ကျင်းပခဲ့တဲ့ဇဂိုင်းတိုင်းဒေသကြီးတောင်သူလေသမားတမကဥက္ကဋ္ဌကိုဦးဆွေဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးခဏမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာနားဆင်ပါ
ဟုတ်ကဲ့ကျွန်တော်တို့ဒီတိုင်းတိုင်းဒီသားကြီးတောင်းလူမန်သမကအနေနဲ့ပေါ့လေခြေရက်ခက်တဲ့မှာကျွန်တော်လုခဲ့တဲ့ဆွေးနွေးပွဲကတော့အဓိကကတော့မြေယာရေးဆွေးနွေးပွဲပေါ့ဗျာလက်ရှိမှာတော့မြေယာရေးလို့ဆိုလိုက်တာနဲ့ကျွန်တော်ဘာတွေလဲဆိုရင်တော့ဖွဲ့စည်းပြီးပြီးရနေပြီးတော့တင်းစည်းခံထားရတဲ့တင်းစည်းခံမြေယာတွေအကြောင်းပဲကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးကြကြပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့စကိုင်းတိုင်းဒေသကြီးဟာလည်းဟိုဟိုဟာစိုက်ပျိုးရေးကိုစိုက်ပျိုးရေးကိုအဓိကထားတဲ့ဒေသတွေထဲမှာတစ်ခုပါတာပေါ့နော်အေယာဝတီတိုင်းတို့ဘာလို့လိုမျိုးပေါ့အဲ့တော့လွတ်တော်အမတ်တွေကိုယ်တိုင်လည်းတက်ပြီးတော့ဝင်ရောက်ဆွေးနွေးတာတွေရှိတယ်ဆိုတော့ဒီတိန့်စီခံလက်မြေတွေပြန်ရရေးကိစ္စဟာဘယ်လောက်ထိများအထမြောက်အောင်မြင်ခဲ့ပါသလဲခင်ဗျာ
ကျွန်တော်တို့ဘက်ကလုပ်တဲ့ဆွေးနွေးမှုကိုကျွန်တော်ပထမဆုံးပြောပါမယ်ဗျာစ ကျွန်တော်တို့တောင်လယ်မှာတမကအနေနဲ့စကိုင်းတိုင်းတွင်းမှာရှိတဲ့သိန်းစည်းခံလျာမြေအများဆုံးနေရာတွေကိုတွားရောက်ပြီးတော့ပေါ့လေအဲမှာပဲနေရာတွေလဲဆိုတော့ခင်ဦးတို့ကျွန်တော်တို့ကန်ဘလူးတို့တစဲတို့ပေါ့ဗျာ
ဟုတ်ကဲ့
တွားရောက်ပြီးတော့ဆောင်ရွက်တဲ့အခါမှာကျွန်တော်ပြည်သူလွတ်တော်ကိုယ်စားလှယ်များဟာကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့တို့ကျွန်တော်တို့လည်းပဲအတူလိုက်ပါဆောင်ရွက်ခဲ့ကြတာကိုတွေ့ရတဲ့တွေ့ကျွန်တော်တို့အောင်မြင်မှုတစ်ခုရရှိပါတယ်အဲဒါပေမဲ့ကျွန်တော်တို့လုပ်ကံရတဲ့နေရာမှာအခက်အခဲတစ်ခုကတော့ဒီနေ့အစိုးရဖွဲ့အစဉ်ချင်းအနေနဲ့ပေါ့လေဒီလေယာဉ်မီတင်းကြီးခံရမှုတွေကိုဖြည့်ရှင်းတဲ့နေရာမှာအစိုးရတဲ့အနေနဲ့ဘယ်လိုပဲသူတို့ဖြည့်ရှင်းပေးလို့တဲ့စံလာတွေရှိနေတော့လဲအဲခြားခြားသောအကြောင်းအရာတွေဒီထက်အရေးကြီးတဲ့အကြောင်းအရာတွေငြိမ်းချမ်းရေးကိစ္စတွေလို့ပေါ့ဗျာနော
်အဲ့ဒ
ီလည်းရှိနေတာတကြောင်နော်တခါအစိုးရပြည်ဆိုပေမဲ့လည်းကျွန်တော်တို့အစိုးရကတိုင်တွယ်မောင်းနေမယ်ရန်နေရာကြီးရဲ့အစိပ်ပိုင်းတချို့ကဟောင်းနေဖြစ်နေတဲ့ခါကျတော့ခက်ခဲလေးတော့နည်းနည်းတွေးရပါတယ်ဗျာ
ကိုဆွေဝင်းတို့လည်းကြားမှာပဲအခုဟိုတချို့ဒီအထူးသဖြင့်မန္တလေးတိုင်းထဲမှာဆိုလို့ရှိရင်မန္တလေးတိုင်းဒေသကြီးအစိုးရကဥဆောင်ပြီးတော့လက်မြေသိမ်းခံထားတဲ့ဒီစစ်မှန်တဲ့တောင်သူလယ်သမားတွေလက်ထဲကိုလက်ရမြေပြန်အပ်တဲ့အခမ်းအနားတွေပါသူတို့လုပ်ပြီးတော့အသေးချာပြန်အပ်တာတွေပါသူတို့လုပ်နေကြတယ်ဆိုတော့အခုစကိုင်းတိုင်းထဲမှာကောအဲ့လိုမျိုးဖြစ်နိုင်ခြေအလားအလာရှိပါသလားအခုလိုမျိုးညီလာခံလှုပ်လိုက်တဲ့အတွက်ဘလောက်များအကျိုးတူးတွေများထွက်ပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကိုယ်ကတိုင်းဒေသကြီးအစိုးရဝန်ကြီးချုပ်ကလည်းအရင်တော့ဒီလေယာမီရေးမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တူဆိုတော့အဲဒီလေယာမီပြန်ရရေးနဲ့ပတ်သက်လို့အကောင်းဆုံးအခြေအနေတစ်ခုဖြစ်အောင်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တစ်ခုရှိတာကပေါ့နော်ဒီလက်တွေ့ဖြစ်နေတဲ့အနေအထားလေးတစ်ခုမှာတော့ကျွန်တော်တို့မျှော်လင့်သလောက်တော့ဖြင့်ဖြစ်မလာသေးတာကိုတွေ့နေရတဲ့အတွက်အခုကျွန်တော်လည်းဒီပြည်ပေါ်မှာတွေ့ရတာဒီတွင်ထဲမှာတွေ့ရတာတွေပေါ့နော်ခြားဒေသတွေမှာမျိုးတည်အဲနောက်ဘုဒ္ဓမရတော့ပေါ့နော်ဒီအမီပြန်စီအပ်တဲ့ပွဲတွေလုပ်နေတာတွေတွေ့ရတော့ကျွန်တော်လည်းမျောလင်းတော့မျောလင်းပါတယ်ကြာဒါပေမဲ့ကျွန်တော်တို့မျောလင်းတော့တော့လက်ရှိအချိန်မှာတော့ဖြစ်မလာသေးတဲ့အတွက်တောင်သူလယ်သမားတွေနေနေလည်းနည်းနည်းအားမလို့အားမရတော့ဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့တောင်သူလယ်သမားတွေအတွက်ကတော့ဒီသိမ်းဆည်းခံထားရတဲ့လက်မြေတွေပြန်ရရေးဟောသိမ်းရေးဟာကဏ္ဍတစ်ခုဖြစ်တယ်လို့တခြားဒီလက်ရှိမှာပုံမှန်လဲဆိုင်နေတဲ့တောင်သူတွေအနေနဲ့လည်းလိုအပ်ချက်တွေအခက်အခဲတွေရှိနေတာပဲလေဆိုတော့ကိုဆွေဝင်းတို့လိုဟိုပါပေါ့တောင်သူလယ်သမားတမကအနေနဲ့ကတော့ပိုတိမှာပေါ့ဆိုတော့တောင်သူတွေကနေ့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေဟာအကြီးဆုံးပြဿနာတွေဟာဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဒီတိုင်းတိုင်းဒေသကြီးအနေနဲ့ကြီးမားဆုံးပြဿနာကတော့ဒီသိမ်းဆည်းခံလျာမြေကြီးဖြည့်ရှင်းပေးရေးကနံပါတ်၁အကြီးဆုံးပေါ့ဗျာအဲ့လိုပဲအခြားမှာလည်းပဲကျွန်တော်တို့တောင်သူတမကအနေနဲ့ကိုရွေချက်တွေရှိတာကတော့အဲတောင်ငယ်မားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုတာနဲ့ပတ်သက်လို့ပေါ့နော်ဒီနေ့မြန်မာနိုင်ငံကိုကျွန်တော်တို့ဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတောင်ငယ်မားတွေရဲ့ကလာမဖြစ်မနေစဉ်းစားရမယ့်ကဏ္ဍတစ်ခုလို့ကျွန်တော်မြင်ပါတယ်အဲဒိုင်းနာလက်လက်ကန်တွေနဲ့အလားဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒါတွေချုပ်ငင်းသွားဖို့အရေးကြီးလိုအပ်တယ်လို့ပေါ့လေကျွန်တော်တို့တိုင်းပြည်လူကြီးရဲ့82ရာနှုန်းကျော်ကန်ရှိတဲ့ကျွန်တော်ကြီးလက်နေပြည်သူတောင်ငယ်မားတွေရဲ့ဘဝကိုမြန်မာတူတက်လာအောင်ဆောင်ရွက်နိုင်ဖို့ဟာဒါတွေလုပ်ပြီးဖို့လိုအပ်တယ်ဒါတွေကိုလည်းအဓိကအချက်အနေနဲ့ကိုလက်ရှိဆိုအနေနဲ့စဉ်းစားပေးဖို့လိုအပ်ပါမယ်အဲ့ဒီအထက်မှာနံပါတ်1ခုကြုံတွေ့နေရတဲ့ကျွန်တော်တို့လေယာဉ်မီတင်းစည်းခံရမှုနဲ့ပတ်သက်လို့ဖြည့်ရှင်းပေးဖို့ကအရေးကြီးလိုအပ်တာဖြစ်တယ်လို့ကျွန်တော်တို့တောင်ငယ်သမားများဘဝတူတက်ဖို့ဆိုလို့ရှိရင်ကိုလေယာဉ်ဆက်ကြွေးနဲ့ပတ်သက်လို့ဆက်ကြွေးစည်းတွေလုံလုံလောက်လောက်နဲ့အချိန်မီထုတ်ပေးနိုင်ဖို့ပေါ့နော်နောက်တစ်ခါရရလုံးလူအပ်ချက်ဖြစ်တဲ့ပစ္စည်းတွေပေါ့နော်တမ်းမြေဩဇာဘုဒ္ဓစီစားရှိတာတွေလည်းပဲဟိုဤတွေးပြေးဝတဲ့မန်ကန်တဲ့အဲသုံးဆောင်ပစ္စည်းတွေဖြစ်ဖို့ဆိုရနေလည်းကြီးကျက်ဆောင်ပေးဖို့လိုအပ်မယ်လို့ထင်ပါတယ်ဒါပြင်ကျွန်တော်ဟိုဒေတာနဲ့ပေါ့လေဒေတာရာဒီဥတုနဲ့ကန့်ညီတဲ့မျိုးကောင်းမျိုးသားတွေပေါ့လေဒါမျိုးတွေကိုတောင်ငွေမားတွေအတွက်ပံ့ပိုးပေးနိုင်ဖို့ကိုလည်းကျွန်တော်တောင်ငွေမားတမကအနေနဲ့အဲတဆင်ရသုတ္တကုလည်းများဒေတာဆင်ရအစိုးရအဖွဲ့များပေါ့လေသလားဆရာများနဲ့ကျွန်တော်တို့ဒီဆုံးပြီးတော့ညီနေဆောင်ရွက်ဖို့အစီအစဉ်တွေလည်းရှိပါတယ်ဒါတွေကလည်းတကယ်လည်းလိုအပ်မယ်လို့ထင်ပါတယ်ဗျ။ဟ
ိုအနေဒီအစိုးရအနေနဲ့ပေါ့နော်လက်ရှိမှာတော့အစိုးရဖြစ်သွားပြီပေါ့အစိုးရမဖြစ်ခင်ကတည်းကရွက်ောက်ပွဲကာလမှာတည်းကသူတို့ကဒီစီးပွားရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့သူတို့ချမှတ်ခဲ့တဲ့အထက်မှာအဓိကမှနိုင်ကြီး၅ခုကိုချပြီးလှုပ်ဆောင်သွားမယ်လို့ပြောတဲ့အထက်မှာလေယာမြေပြုပြင်ပြောင်းလဲရေးကိစ္စဟာသူတို့ကနံပါတ်1အရေးအကြီးဆုံးအဆင့်လောက်မှာထားခဲ့တယ်ပေါ့နော်ဆိုတော့
ဒီကိစ္စကိုတို့အနေနဲ့တိတ်ပြီးတော့ဖြစ်ဖြစ်စီစီမလုံနိုင်သေးဘူးလို့ယူဆသလားတို့ဒီဟိုဟာဦးစားပေးလုပ်မယ်လို့ပြောထားတော့ပြောထားတာပဲဒါပေမဲ့အချိန်ဟိုဟာပေါ့အချိန်ကလည်းဘယ်တော့မှမကြအရက်တရာပဲရှိသေးတယ်ပေါ့လေဆိုတော့အဲ့ဒါကြောင့်မို့များတို့ဒီကိစ္စတွေကိုဘက်ကိုလှည့်ပြီးတော့ဦးစားပေးမလုံနိုင်သေးတာများလားဘယ်လိုများထင်မြင်မိပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒါကျွန်တော်ရဲ့ယူဆပါတော့အစိုးရကအချိန်ကာလပိုင်းအားဖြင့်လည်းညှိနေတဲ့အတိုင်းအတာတစ်ခုချင်းမှာဒီတကြီးလိုရမယ့်လုပ်ငန်းတွေကလည်းများနေရဲ့လို့ကျွန်တော်ကြည့်လို့မြင်နေကြ။ဒါပေမဲ့လို့ဒီတကြီးလိုရမယ့်လုပ်ငန်းတွေဆိုရင်အထဲမှာကျွန်တော်တောင်ကြီးသမားတွေရဲ့ကဏ္ဍကလည်းဟိုအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်တယ်ဆိုတော့ဆိုရလဲဒါနားလည်ပြီးဖြစ်မှာပါ။ဒါပေမဲ့လို့အခုလက်ရှိအနေထားရမဲပေးရွေးချယ်လိုက်တဲ့ပြည်သူတွေကငါတို့ဆိုရတက်လာပြီဆိုရင်တော့ဖြင့်ငါတို့တွေနင်းနာနေတာတွေကိုလက်ဦးဆုံးလုပ်ပေးလိမ့်မယ်လို့မျှော်လင့်ကြတာပေါ့ဗျာနော်။အဲ့လိုမျိုးလင်းတဲ့အချိန်မှာကျွန်တော်အခုလက်တွေ့လုပ်ကင်ဆောင်ရွက်နေတဲ့အတိုင်းအတာကိုပြန်ကြည့်တဲ့အခါကျတော့လက်မားတွေရဲ့မျိုးလင်းချက်တွေနဲ့ဟိုဒီဝကန့်ညီအောင်မလုံနိုင်သေးစေကမူလက်မားတွေရဲ့စန္ဒခုဖြည့်ရှင်းတင်တာလေးတွေကိုလက်ဦးဆုံးဖြည့်ရှင်းပေးဖို့တော့လိုအပ်ပါတယ်အဲ့ဒီအတိုင်းအတာမှာတော့ကျွန်တော်စကိုင်းတိုင်းအရာတော့ကျွန်တော်ပြောခဲ့သလိုပါပဲဝင်းယူကကိုယ်တိုင်လည်းပဲဥဆောင်လုပ်ခဲ့တယ်လက်မားကြီးကိုလုံးလင်းမယ်လို့တော့မျိုးလင်းတယ်ဒါပေမဲ့ဒီနေ့အတိုင်းအတာအထိတော့ကျွန်တော်တို့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ဒါကျွန်တော်ဒီလိုပဲသုံးသပ်မိပါတယ
်။ကုဇော်ဝင်းလိုက်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။ခုတော့တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုတက်ဆက်ပါမယ်။ Graphic Design ပညာရှင်ကုမျိုးကသူ့ရဲ့လုပ်ငန်းခွင်အတွေ့အကြုံနဲ့တင်ကြားခဲ့ရတဲ့အခြေအနေတွေကိုတင်ပြထားပါတယ်။ကုအောင်ကဆက်သွယ်မေးမြန်းတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
School of Design အတူအတူကတော့ဒီပကြီးဘာသာရက်တွေရဲ့တပ်ပုံတွေဟိုအထူးသဖြင့်ဒီပကြီး art နဲ့ပတ်သက်တဲ့အစားတွေအကုန်လုံးပေါ့နော်ဒီပပူးရဲ့ key ရောနောက်တော့တခြား imaginary symbol ပကြီး design line တွေတန်းအကုန်ဆွဲစုံပေါ့နော်ဆွဲစုံပေါ့သူအဲ့လိုတော့ဟိုတက်ခဲ့တော့တော့ကျောင်းကဒီတော့မှအဲ့ကျောင်းတစ်ကျောင်းမှရှိပြတာ
ဟိုကိုမျိုးကဒီ graphic နဲ့ပတ်သက်ပြီးတော့အခုအလုပ်လုပ်နေတာပေါ့လေဆိုတဲ့အခါကျတော့ကိုမျိုးကဒီအကြောင်းမှာစတဲ့တုန်းကရောဒီ graphic ဘာသာရပ်ကိုဘာကြောင့်ရွေးရတာလဲခင်ဗျအ
မှန်တကယ်ကစတဲ့တုန်းကတော့ဒီအကြောင်းတက်တာပေါ့နော်ဒီ fashion graphic design line ကိုလမ်းမူတည်ရွေးချက်မရှိဘူးဘာလို့ဆိုတော့နောက်ကအဲ့ဒီအစင်းနယူးယောက်ရဲ့အခြေအနေရဲ့နောက်တော့ကိုရောက်တဲ့နေရာဒေသအခြေအနေရဲ့ကြည့်လိုက်တော့စီးပွားရေးတွေကဟိုအခြေအနေတွေမျိုးဖြစ်နေဆိုတော့နှစ်နှစ်လောက်တက်ပြီးတော့အချိန်မှာကောင်ဆယ်လာကသူကအကြံဉာဏ်ပေးတယ်ဒီအဲ့အမှသူကဒီအရိုးတည်းစိတ်ဝင်စားရဆိုလို့ရှိရင် fashion engine design line ကိုကြောင်းကြည့်ပါလားတဲ့ပြီးတော့အဲ့ဟိုကွန်ပျူတာငယ်ငယ်လုံးဝအဖေစာပုံလေးတိုင်းမှာလည်း design နဲ့ပတ်သက်ဆိုကြည့်ပြီးတော့ graphic design နဲ့စိတ်ဝင်စားသွားတာလည်းပါတော့ပေါ့နော်
ဟုတ်ကဲ့ဆိုတော့ဒီ graphic design ကိုဒါဟိုးတုန်းကလည်းပဲဒါကိုကနည်းနည်းတိမိတွေးမိရှိတဲ့အခါကျတော့ဟိုအเจ้าမှာတကယ်တမ်းဟိုဟိုတက်ပြီးတော့လေ့လာတဲ့အခါကျတော့ပို့ပြီးတော့အထောက်အကူဖြစ်လာ
အများကြီးဖြစ်သွားတယ်အများကြီးဖြစ်သွားတယ်အများကြီးဖြစ်သွားဆိုကိုမတိတဲ့ဟို line တွေအများကြီးထွက်လာတာပေါ့အရင်တော့ကိုပြီကိုရွာနေဒီကိုရောက်လာတဲ့အချိန်မှာတော့ graphic design ဆိုတာတမျိုးပဲရှိတယ်သူထင်တာပေါ့ဆိုတော့ဒီကြောက်တော့ graphic design တွေအများကြီးဖြစ်နေတယ်အများကြီးဖြစ်တော့အဲကိုမျိုးဟိုလာနည်းနည်းလောက်တက်ပြီးဟိုကျောင်းက၄နှစ်တက်မှာဆိုတော့နောက်ထပ်နည်းနည်းကျန်သေးတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဘာသာရပ်တူးယူလိုက်တဲ့အဲမှာသူကပါလာလို့ဆိုတော့ fashion engine design line အဲဒီမှာ fashion graphic designနောက်တော့ fashion အဲ့ဒီနဲ့ပတ်သက်တဲ့ဟိုဟာပေါ့ jewelry fashion နဲ့ပတ်သက်တာဒီဒီများသောအားဖြင့်လက်ဝတ်ရည်နဲ့ပတ်သက်တဲ့ဟာတွေကိုလက်ပစ္စည်းလုပ်တာအဲ့ဒါတွေကအကုန်ရောပါလာတာပါလာဆိုတော့ graphic line တွေအများကြီးကိုကွဲထွက်သွားတယ်ကိုလက်နဲ့ရေးတဲ့ graphic design line ကွန်ပျူတာရေးတဲ့ graphic design line ဆိုတော့အမျိုးစုံထွက်လာတာပေါ့နော်ဆိုတော့အဲ့ဒါတွေကတကယ်ကိုကောင်းတဲ့ဟိုဟာလိုရွေးလိုက်တာလမ်းရွေးလိုက်တာမှန်တယ်လို့ပြောရမှာပေါ့လေဆိုတော့ကွန်ပျူတာအဲ့ဒီကြားထဲမှာပဲအကုန်လုံးကကနနာတိသွားတော့ဟောလို့အဲ့လိုလေအမြင်ချင်းချင်းလေးနဲ့မနေခဲ့တဲ့ graphic design လားဒီပြဒီအပြင်ရောက်တော့ graphic design နဲ့အပြုံးစုံတွေကွဲထွက်လာတာဟာဒီကကိုလည်းထိတွေ့လဲရပါလား
ဟုတ်ကဲ့ဟိုကိုမျိုးလေးလာခဲ့တဲ့ graphic design အကြောင်းကိုနည်းနည်းရှင်းပြပါလား
လေးလာခဲ့တဲ့ graphic design ကပထမဆုံးအဲ့ဒီခေတ်ကကိုမျိုးကျောင်းတက်တဲ့ချိန်မှာတော့ဒီ digital line တွေကပေါ်ပေါ်သေးတဲ့ချိန်ပေါ့နော်ဘာလို့လဲချင်းဆိုတော့သူတို့ကဒီဟိုကွန်ပါလာနဲ့ကမ်ပတ်စ်နဲ့ရေးရတယ်အဲဒီကွန်ပါလာလေးတွေမှာမီလီထဲပြီးတော့အဲရေးထဲအဲဒီပုံမှန်ပြရရေးတဲ့အနည်းတိုင်းပေါ့လေအဲ့ဒီဖြစ်တယ်ဒါပေမဲ့အဲ့ဒီမှာသူကပါတယ်ချက်နေလားဆိုတော့သူ graphic ဆိုတဲ့သဘောကိုသူက ဟိုအများကြီးပေါ့နော် definition ထုတ်တော့ခါကျတော့လွယ်လင်းတကူသူပြောမှာဆိုလို့ရှိရင်တော့ဒီ main graphic line တကူကြီးကြီးလောက်မှာဆိုလို့ရှိရင်ဟိုအနည်းဝေးအကွာဝေး user perspective အဲ့ဒီဟာကြီးအယူအဆကြီးအကုန်လုံးကထည့်ပြီးတော့စဉ်းစားပြရတယ်ဆိုတဲ့ idea ရဲ့နောက်ပြီးတော့ဒီ PC control PC ပဲဖြစ်စီဒီစီးပွားရေးလုပ်ငန်းနိုင်ငံရေးလုပ်ငန်းဒီ political sign board တကူကြီးကိုဒီ design လေးလိုက်အဲ့ဒီ design ပေါ်အခြေခံပြီးတော့ကိုယ်ကဘလို့ balance ကိုအယောင် balance ထားရဲနောက်တော့စလုံးနဲ့ပုံနဲ့အတွဲမဲ့ balance စီထားရဲအဲ့ဒီဟာတွေပါအများကြီးကိုကကနနနဲ့ကွဲထွက်လာတာဘာမှမပြီးမှကိုတီးခဲ့တက်ခဲ့တော့မှဆိုတဲ့ဟာတွေကနေကိုဘာမှမဆိုင်ဘူးဖြစ်သွားတာလေ
ကိုမျိုးကဒီအင်ဂျီတွေအပေါ်မှာရေးတဲ့ဒီပုံတွေစာသားတွေအတွက်ဒီ fashion design ကိုလေ့လာခဲ့တာပေါ့လေဆိုတဲ့အခါကျတော့ဒီလိုလေ့လာပြီးတဲ့နောက်မှာဒီလုပ်ငန်းကွင်အတွက်ကောအဆင်ပြေရလားခင်ဗျ
အဆင်ပြေတယ်အဆင်အများကြီးပြေတယ်ဘာလို့အဆင်အများကြီးပြေလဲဆိုတော့တော့အကြောင်းမှတက်ခဲ့တော့ကစာရွေးကအများဆုံးရယ်နောက်တော့လက်တွေ့ကတော့နည်းနည်းပေါ့နော်သူတော်ဟိုနည်းနည်းဟိုဒီဟိုဟာလက်တွေ့လုပ်တဲ့အခါလောက်ခံလေးတဲ့မှာစာသင်ခန်းထဲမှာလောက်ရတဲ့အတွေ့အကြုံလေးနည်းနည်းဒီလောက်ပဲရတာတကယ်ကဲအကြောင်းလေးပြီးတော့ဖွဲရတော့96နဲ့96ခုနှစ်ရည်ဖွဲရပြီးတော့နောက်ပိုင်းလုပ်ငန်းဝင်လဲစဝင်ရောစဝင်တော့မှကိုကတော့အတွေ့အကြုံရှိတဲ့ဟာတွေဟို size လေးလာပေါ့နော်လေးလာတော့မှစပြီးလက်နဲ့ရည်တဲ့ဟုတ်ကဲ့အင်ဂျီဒီဇိုင်းနာအရင်ရောက်တယ်ရောက်ရင်လည်းအဲ့မှာအကြောင်းနဲ့ပတ်သက်တာတစ်နှစ်လောက်လုပ်ပြီးတော့အကြောင်းနဲ့ပတ်သက်တာတွေဘယ်လိုများငါကြီးပြုံးလဲမသိဘူးဆိုတော့ရှာရင်းရှာရင်းနဲ့ပရမကုန်အဲ့ company ပြီးတော့ဒုတိယ company မှာဝင်လဲဝင်တော့သူကကလေးအင်ဂျီဒီဇိုင်းနာကနေအရွယ်ရဲ့အလက်အချိန်အဲ့ဒီပတိရောက်သွားတော့အဲ့မှာကွန်ပျူတာရဲ့နောက်ပြီးတော့ဟိုဘယ်လိုများတော့ဖြစ်ဒီဟိုပါဘောနော်ဒီကွန်ပျူတာ technology တွေပေါ်လာတာပေါ့လေ digital line အဲ့ဒီ digital line ပေါ်ပြီးတော့အဲ့ digital line အပြင်မှာသူကတခြားခုနပြောတဲ့ဒီဟိုဟာပေါ့ software update လုပ်တဲ့ဟာအင်ဂျီ design ကိုကြည့်ပြီးအိန္ဒိယကလေးအင်ဂျီပါပုံစံမျိုးနဲ့ဟိုဖြစ်လဲဆိုတော့နောက်အမှကျတော့မှဟောကျောင်းမှာသင်ခဲ့တာရတာတွေပါအဲ့မှာပို့ပြီးလက်တွေ့ကိုအသုံးချပြသွားတာပေါ့နော
်ကိုမျိုးတို့ကျောင်းစတဲ့တုန်းကတော့ဒါဟိုတိတ်ပြီးတော့ computerize လုပ်ပြီးတော့သင်ခဲ့ရတာမဟုတ်ဘူးနောက်ပိုင်းကျတော့ဤပညာတွေထွန်းကားလာတဲ့ computer တွေနဲ့ပုံဆွဲတာတို့ကိုဒီဇိုင်းဆွဲတာတွေဘာကြီးလှုပ်လာတဲ့အခါကျတော့အဲ့လိုအခုပြောင်းကာလမှာရောအခက်အခဲတွေဘာကြီးရှိခဲ့လား
ပထမတော့အခက်အခဲကတော့ရှိတယ်ရှိတော့တခုတော့တစ်ပတ်ကလည်းဘာကောင်းသွားလဲဆိုတော့ဒီ auto မဟုတ် kit ကိုမရောက်ခင်ချိန်မှာကိုက manual kit ကိုပြီးလိုက်တဲ့အခါကျတော့အဲ့ manual kit ကအားသာချက်ကအများကြီးပါဆိုတော့ဟိုကိုမျိုးတက်ခဲ့တဲ့ကြောင်းမှာကျတော့ဒီတက်ပုံနေတာတက်ပုံ US တင်ရဆိုတော့ပြူမဲဆိုလို့ရှိရင်လည်းအဲဒီကာကမီကယ်စီတက်ပြီးတော့ဟိုဒီအမောင်ကန်ထဲမှာကိုကကူးကစီးရတယ်ရေလေးတွေနဲ့စီးပါလေးစီးရစ်သိစီးအိတ်စီးသက်ပြညာတွေတက်တယ်ပေါ့နော်နောက်ပြီးတော့ဒီကာလာဆိုလို့ရှိရင်လည်းဖလင်နက်ဂရီတွေမှာ CMYK တွေကိုမျိုးမျိုးခွဲပြီးတော့ပြုလို့ကိုကအမောင်ကန်ထဲမှာပြုလို့အဲဒီဟာတွေတက်သွားခုဒီစီတဲ့ line belt ရောက်လာတဲ့အခါကျတော့အဲဒီဖလင်ခေတ်တွေလို့ပြောလို့ကူးကစီးရတဲ့ခေတ်ကိုမဟုတ်တော့လုံးဝအမောင်ကန်တွေကိုဝင်စရာမလိုကြတော့ဆိုတော့ဖြစ်သွားတဲ့အခါကျတော့အဲ့ဒီရဲ့အားသာချက်နဲ့ဒီဘက်ကို line ကိုလဲချင်ပါကျတော့ computer ကျတော့အတားငါတော့ဟိုဒီ software တစ်ခု operate လုပ်တဲ့အချိန်အဆင်ပြေတာပဲဆိုတဲ့ဟာနဲ့ခုနပြောတဲ့ let me မှာကိုရေးခဲ့တဲ့ဟိုဘာပေါ်လဲလက်နဲ့ဖန်တီးခဲ့တဲ့အတွေးတွေနဲ့ဆိုတော့အများကြီးဟိုအရှိကိုရောက်သွားတယ်ရောက်သွားတော့သူကမှားရတယ်ပြန်ဖြတ်လို့ရတာဟုတ် and do look at see တော်တော်များများတော့ဖြစ်တယ်ဆိုတော့ဟိုတော်တော်လေးဟိုတော့ဟိုဘယ်လိုလဲ TV ကောင်းလေးပါတယ် let me မှာလက်နဲ့အသုံးပြုခဲ့တဲ့အဲ့အတွေ့အကြုံတွေပါရင်လည်းဒီကိုကိုကကြုံခဲ့တဲ့ခက်ဖြစ်တဲ့ခါကျတော့ဟိုအများကြီးအားသာပြီးတော့ကူပေါင်းမှုရတာပေါ့နော်ဆိုတော့ကွန်ပျူတာကအခက်ခဲဆိုတော့ဟိုပထမတစ်ချက်ကတော့ software ကိုကိုကတော့နည်းနည်းမြေစမ်းခင်းပြီးတည်အောင်တော့အရင်ဆုံးတော့နည်းနည်းတော့တလားနလားတန်ပြီးတော့ကိုကတော့ဟိုနည်းနည်းချိန်ညောင်းတော့အရင်လေ့လာကြည့်ရတာပေါ့လေတော့ပြီးသွားတော့သူ့လမ်းကြောင်းပေါ်ရောက်တော့အလုပ်ကနေပဲကိုပြန်တင်သွားပါလှုပ်လှုပ်ရင်းနဲ့တင်သွားလှုပ်လှုပ်နဲ့တင်သွားနဲ့အဲ့လိုပဲကျောက်ကူဘလူးရီကွန်ပျူတာ9ပေါ်ကိုလည်းတင်ရည်နေဖြစ်လာ
တာဒါတော့ကျောင်းစီစဉ်တင်ဆက်တဲ့တုဒ္ဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မိန်းကလေးတွေကိုပညာသင်ကြားပေးတာဟာဆင်းရဲမွဲတင်မှုပပျောက်ရေးနဲ့ဓာတ်နှုန်ညင်းများမှုရရှိရေးအတွက်အကောင်းဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ရေရှည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်မိန်းကလေးတယောက်နှစ်စဉ်ပညာသင်ကြားတက်မြောက်လိုက်ခြင်းဖြင့်သူ့အနာဂတ်ဝင်ငွေဆရာခိုင်နှုန်းပိုတိုးသွားစေမယ့်အလားအလာရရှိသွားပါတယ် သူဝင်ငွေရဲ့90ရာခိုင်နှုန်းကိုမိသားစုနဲ့တမကလူမှုအတိုင်းဝိုင်းနဲ့ပါမျှဝေသုံးဆွဲမဲ့အလားအလာရှိတာကြောင့်သူ့ဘေးပတ်ဝန်းကျင်ကလူတိုင်းအတွက်အကျိုးများစေမှာပါ။ပညာတတ်ဖြစ်လာတဲ့အမျိုးသမီးတွေဟာအပြောင်းအလဲတွေဖြစ်ထွန်းစေမဲ့အင်အားတစ်ရပ်ဖြစ်လာကြတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကဂျာမန်တန်းတူညီမရေးနဲ့အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနအကြီးတန်းအရာရှိ Susan Macken ကပြောပါရယ်။ဒါပေမဲ့ကဘာတဝမ်းကကျောင်းနေရမယ့်မိန်းကလေးပေါင်း62တန်းလောက်ကပညာသင်ကြားနိုင်ခြင်းမရှိကြပါဘူး။မကြာခဏဆိုသလိုပဲမိန်းကလေးတွေဘေးဖယ်ခံထားကြရသလိုသူတို့ကိုတံပိုးလည်းမထားကြပါဘူး။တယောက်ကြားလေးတွေကိုကျောင်းပို့ပြီးတော့အိမ်ရဲ့ဝင်ငွေရှာသူတွေဖြစ်လာကြချိန်မှာသမီးမိန်းကလေးတွေကိုတော့အိမ်အလုပ်တွေလုပ်ဖို့ရေခတ်ကလေးထိန်တွေအဖြစ်သာခိုင်းကြတာပါ။တယောက်ကြားလေးတွေကတော့လူမှုအတိုင်းဝိုင်းမှာမိသားစုကိုကိုးစားပြုသူတွေဖြစ်လာကြတယ်လို့လဲ Susan Macken ကပြောပါရယ်။ဒါတွေကိုပြောင်းလဲဖို့ဆိုရင်ဂျာမန်တန်းတူညီမရင်းနဲ့ကမ္ဘာတဝန်းအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အမျိုးသားလူကြီးလူငယ်တွေနဲ့အတူအာရုံစိုက်ပြီးတော့လှုပ်ကန်ရမှာပါ။ဒါပေမဲ့ USAID ရဲ့အဓိကရည်တည်ချက်ကတော့ဆင်းရဲမွဲတေမှုပပျောက်ပြီးခိုင်မာအားကောင်းတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့လူမှုအတိုင်းအဝိုင်းတစ်ခုကိုပညာတတ်နိုင်ငံသူနိုင်ငံသားတွေနဲ့တည်ထောင်နိုင်ဖို့အတွက်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်အောင်လှုပ်ပေးဖို့ဖြစ်ပါတယ်။ဒီအချက်တွေကတော့အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာဂျာမန်တန်းတူညီမရင်းနဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးတိုးမြင့်ပေးဖို့ဦးစားပေးနေရတဲ့အကြောင်းရင်းတချို့ဖြစ်ပါတယ်။ပဋိပက္ခတွေနဲ့မတိမငိမ့်ဖြစ်နေတဲ့ဒေသတွေမှာနေထိုင်သူတွေအပါအဝင်မိန်းကလေးအားလုံးအခြေခံပညာသင်ကြားနိုင်အောင်အမေရိကန်အစိုးရကကူညီနေပါတယ်။အနာဂတ်မှာဆက်လက်ပညာသင်ကြားအောင်မြင်ဖို့အခြေခံအချက်ဖြစ်တဲ့စာရေးစာဖတ်တန်းအောင်အမေရိကန်အစိုးရရဲ့စာဖတ်ရေးအစီအစဉ်ကလှုံ့ဆော်ပေးနေတာပါ။ဒါရီမကမိန်းကလေးတွေပုံမကောင်းမွန်တဲ့အလုပ်ကံရရှိရေးလုပ်ငန်းခွင်တိုးတက်ရေးအစီအစဉ်ကနေလည်းကူညီထောက်ပံ့နေပါရယ်မိန်းကလေးတွေဟာမွေးကင်းစားကနေအရွယ်ရောက်သည့်အထိမရေမတွက်နိုင်တဲ့အတားအဆီးပေါင်းစုံနဲ့ရင်ဆိုင်ကြရပါတယ်လူမှုအတိုင်းဝိုင်းနဲ့နေရာဌာနအသီးသီးမှာမိန်းကလေးတူချင်းဘလို့အခက်အခဲအတားအဆီးတွေရင်ဆိုင်နေရတယ်လဲဘလို့တံဖိုးတတ်မှတ်ခံရတယ်လဲဆိုတာကိုမှတ်တမ်းပြုစုခဲ့ပါရယ်မိန်းကလေးတွေကြောင်းထုတ်ခံရပြီးသူတို့ဘဝရဲ့ဆုံးဖြတ်ချက်တွေမချနိုင်အောင်ကန့်သတ်ချုပ်ချယ်ခံရတဲ့အကြောင်းရင်းကို Let Girls Learn မိန်းကလေးတွေပညာသင်ကြပါစေဆိုတဲ့ USAID ရဲ့အစီအစဉ်ကနေနောက်ဆုံးမှသိရှိလာရပါတယ်။ကဘာကြီးကိုအမျိုးသမီးတွေရောအမျိုးသားတွေပါအရေးအသွေးပြည့်ဝတဲ့ပညာရေးနဲ့ကျန်းမာရေးဆောင်ရှားမှုတွေတန်းတူရတဲ့နေရာ၊ကိုယ်စီပွားရေးကိုကိုယ်တိုင်ထိန်းချုပ်နိုင်တဲ့နေရာ၊ကိုယ်ဆန္ဒတွေထုတ်ဖော်နိုင်တဲ့နေရာ၊စိုးရိမ်ထိတ်လန့်မှုတွေ၊အနောက်အရှက်တွေခွဲခြားဆက်ဆံခံရမှုတွေကင်းကင်းနဲ့နေထိုင်နိုင်တဲ့နေရာဖြစ်အောင် USAID ကမျှော်မှန်းထားပါတယ်။ဒါအပြင်ကောင်းဆောင်တွေ၊စွန့်ဦးတီထွင်သူတွေ၊ငြိမ်းချမ်းရေးဆောင်ကြည့်ပေးသူတွေနဲ့တက်ဆိုင်ရာလူမှုအတိုင်းအဝိုင်းအတွင်းဝင်ငွေရှာဖွေပေးကြသူတွေရှိရာကဘာကြီးဖြစ်လာအောင် USAID ကမျှော်မှန်းထားတာဖြစ်ပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာကတော့ American Soya ရဲ့သဘောထားအမြင်တွေဒါဖြစ်ပြီးတော့ VOA ရဲ့အဝမဟုတ်ကြောင်းသောတာရှင်များကိုအတိပေးအပ်ပါတယ်ခင်ဗျာ။view မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ငံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဂျာမနီနိုင်ငံတောင်ပိုင်းကယထာတစည်းပေါ်မှာလူတဦးကပစိနဲ့လိုက်ခုတ်တာမှာယထာဘဝခီးတဲ့၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဂျာမနီသတင်းအေဂျင်စီတွေမှာဖော်ပြပါတယ်အဲ့ဒီတိုက်ခိုက်သူကိုတော့နောက်ပိုင်းမှာသဏ္ဍာန်နဲ့ပြစ်တလိုက်တယ်လို့ဆိုပါတယ်ပစိနဲ့လိုက်ခုတ်တဲ့သူဟာဂျာမနီနိုင်ငံအော့ချ်စန်ဖတ်မြို့မှာနေထိုင်တဲ့အသက်18နှစ်အရွယ်အာဖဂန်လူမျိုးဖြစ်တယ်လို့ဘာဗေးဒီယန်ဒေတာပြည်ထောင်ဝန်ကြီးဟွာကင်ဟာမန်ကပြောပါတယ်အစောပိုင်းထွက်လာတဲ့သတင်းတွေအရတော့တိုက်ခိုက်တဲ့သူဟာပစိန်နဲ့ဓာရီနဲ့ဒေသဆန်တော်ကြီးည9နာရီလောက်မှာလိုက်ခုတ်ခဲ့တာလို့မျက်မြင်သက်သေတွေကိုကိုကာပြီးဝူဘက်ယက်စတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်တဲ့နေရာကနေထွက်ပြေးဖို့စူးစမ်းခြင်းသူ့ကိုတနက်နေ့ပြစ်တလိုက်တာလို့ဆိုပါတယ်တူဂီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအာနာသိမ့်မှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အာနာပိုင်နေနေနဲ့အခြေအနေတွေကိုထင်းထင်းထင်းကန်တွယ်ဖြေရှင်းဖို့အမေရိကန်ပြည်ထောင်စုကတက်တွန်းလိုက်ပါတယ်အာနာသိမ့်မှုကြံစည်မှုရဲ့ခေါင်းဆောင်အဖြစ်လီတာအကြီးကဲဟောင်းကဝန်ခံပြောကြားခဲ့တယ်ဆိုတော့မရေရာတဲ့သတင်းတွေထွက်ပေါ်လာနေတဲ့အချိန်မှာပဲအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာပြည်ထောင်စုဝန်ကြီးတွေနဲ့အတူရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တင်းလာနေမနေ့ကတွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲအတွင်းဒေါက်ဆန်းစုကြည်ကရေတိုရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းတွေနဲ့ပြည်ထောင်စုအစိုးရအဖွဲ့ထံတင်ပြပြီးနိုင်ငံတော်ဝန်တိုးတက်ဖွံ့ဖြိုးရေးပေါင်းစပ်လှုပ်ဆောင်ကြဖို့ကိစ္စတွေကိုပြောကြားမှာကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစော်ဝဲလှန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ် VOE ကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာတောတာရှီမန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မှုဝေပါ
This program has come to you from the Voice of America, Washington.